ဦးဇင်းတို့7နာရီတိတိရှိပါပြီ။ယသောဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုတနာရီပူပေါ်လောက်အချိန်ယူပြီးတော့နာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတကိ1385ခုနှစ်တော်တဲ့လာပြီကျော်၃ရက်နေ့ညချမ်းအခါကာလမှာစကိုင်းတိုင်းဒေသကြီးမုံရွာမြို့စုတောင်းပြည့်မြတ်စွာဘုရားပရဘုံမှာဆင်းရင်ကျင်းပါတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာဒီကနေ့ဒုတိယညအဖြစ်ဖြင့်ဘေးသပောင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဒီကနေ့ကမဟာဝဂ္ဂပါဠိတော်မှာလာရှိတဲ့မဟာတတိပဌာနသုတ်တံနဲ့မဟာတတိပဌာနသုတ်တံကိုတကြောင်တည်တော်လံဆိုပြီးတော့ဒါမနေ့တုန်းကဦးဇင်းတို့ဘေးသပောင်းသူတော်ကောင်းတို့ကိုဟောခဲ့ပါပြီ။အဲ့ဒါဒီကနေ့ညဒုတိယညအဖြစ်ဖြင့်ဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့အနန္တကျေးဇူးရှင်ဖခင်ကြီးဦးအောင်အားရည်စုပြီးတော့ဒကမကြီးတော်လှန်စိန်နဲ့အောင်တပြေငချောက်ရောင်းဝယ်ရေးငမန်းတိုက်ပွဲရုံမိသားစုနဲ့မောင်ရမျိုးဓမ္မတဟာယတရားပွဲဖြစ်မြောက်ရေးအဖွဲ့တို့ဇူပောင်းပြီးတော့ဓမ္မဒါနပြုကြတာဖြစ်ပါတယ်ဒီဓမ္မဒါနကောင်းမှုရှင်တို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညဘေးသပောင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုဒုတိယညအဖြစ်ဖြင့်ဆက်လက်ပြီးတော့နာယူကြည်ညိုကြရအောင်အဲ့ဒါဦးရှင်တို့ဒီကနေ့ညမနေ့တုန်းကတကြောင်တည်သောလံဆိုတဲ့တရားရဲ့ဒုတိယပိုင်းပေါ့ကာယ ानु ပတ္တနာတတိပဌံကိုဦးဇင်းတို့အကျေတဝန့်ပြောပြမယ့်အပိုင်းမှာဒါကြောင့်ပေးသပောင်းတော်ကောင်းတို့တရားဒေသနာများမနာယူကြသေးမီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုရိုရိုတည်တည်ရှိခိုးပူဇော်ကြောကြအောင်စို့ကရုဏာတိတလဟရယံပညာပေဇောတာဝိဟတမောဟဓမ္မံသာနရမရလောကကရုံဝနေတုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အိမြသောစိတ်နှလုံးလည်းရှိတော်မူပါဘေထသောပညာပေဇောတာဝိဟတမောဟဓမ္မံအရဟတမေတိဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖဲ့ခွာတော်မူပြီးထသောသာနရမရလောကကရုံလူနှဗျမတ္တဝါနန္ဒတို့ဤကြောက်တီတန်တို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောဂတိဝိမုတ်တံဒေဝမနုဿာဏိရယာနေဧတတရိစ္ဆာလာယရှိငါတံသောဂတိရောမာလီထိုသဖြင့်ကင်းလွတ်တော်မူပြီးထသောဒုက္ကတံတတဝါတို့အားအကျိုးများကြောင့်ဟောမှန်သောစကားကောင်းကိုသာမျက်ရှုတော်မူပါပြီးထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်သာပရမညာကဲ့သို့ပြတ်သားထင်းနေသည့်မြင်ပေတတ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူယုံနာနှဖျားဖြစ်ကြပါသောဖရာတပည့်တော်တို့သည်ဘောနေဝနာမကာယဝစီမနောခြေရသုံးလီဒွါရပနာမဖြင့်ဒုက္ခယောကျိုးလက်စုံမောဃရှိခိုးဥညုပါဤမြတ်စွာဘုရားကျွန်တော်အတန်ချက်ဆက်ကနည်းနည်းလေးအုံနေတာလေးကိုလျှော့လိုက်ပါနော်စောတော်ပိုင်းတုန်းကဟာလေးကကောင်းတယ်အဲ့တော့ဦးဇင်းတို့ဒီကနေ့မဟာတတိပဌာနသုတ်ရဲ့ကာယ ानु ပတ္တနာပိုင်းကိုနာယူကြည်ညိုကြရအောင်ဦးဇင်းတို့တရားကိုဆက်ဆက်မှုကလေးရှိသွားအောင်နေတုန်းကပြောခဲ့တာတွေကိုအချင်းချုပ်ပြီးတော့ပြန်ပြောအောင်မှဖြစ်မယ်နော်မြတ်စွာဘုရားကတိပ္ပဌာနတုတ်ကြီးကိုဟောတော့မယ်ဆိုတော့တိပ္ပဌာန်တရားကိုဘလို့ပွားများရမယ်ဆိုတာကိုမဟောသေးခင်မှာအကျိုးကျေးဇူးရနိုင်တဲ့အချက်5မျိုးဆိုပြီးတော့မဟောဘူးလားဗျာဟောတယ်နော်တိပ္ပဌာန်တရားကိုပွားများလို့ရရှိနိုင်တဲ့အကျိုးကျေးဇူး5မျိုးမနေ့တုန်းကဘေးသပောင်းသူတော်ကောင်းတို့နာယူကြည်ညိုခဲ့ကြပြီနံပါတ်1တတ္တာနံဝိတ္တုတ္တိယ တတဝါတို့ရဲ့တန်တမာအကြောင်းအားလျော်စွာဖြစ်ပေါ်ဖြစ်ပေါ်လာတတ်တဲ့ကိလေသာတရားတွေကိုတန့်ရှင်းဖြူစင်သွားအောင်စေကျော်သုတ်တင်ပေးနိုင်တယ်ဆိုတဲ့အစွမ်းတတိရှိတယ်ပေါ့နော်ပြီးတော့သောကပရိဒေဝနံတမတိကမာယစိုးရိမ်ခြင်းသောကငိုကြွေးခြင်းပရိဒေဝတို့ကိုလွန်မြောက်သွားစေနိုင်တယ်ပေါ့နောက်ဒုက္ခဒေါမနတနာအထင်ကမာယကိုယ်ဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတရားတို့ကိုချုပ်ငြိမ်းသွားစေနိုင်တယ်ပေါ့နော်ညာယတ္တအဓိကမာယအရိယာမဉ္ဇဏ်ကိုမျက်မှောက်ပြုစေနိုင်တယ်အရိယာဉာဏ်ကိုအရိယာမဉ္ဇဏ်ကိုရစေနိုင်တယ်နိဗ္ဗာန်တသစ္စိကိရိယာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တယ်ဆိုပြီးတော့အကျိုးကျေးဇူးခုနှစ်မျိုးပြောတာဟုတ်လားအေးအဲ့ဒီလိုအကျိုးကျေးဇူးခုနှစ်မျိုးကိုရရှိစေနိုင်တယ်သတိပဋ္ဌာန်တရား၄ပါးဆိုတာဘာတွေလဲဆိုတော့ကာယ ानु ပတနာသတိပဋ္ဌာန်ဝေဒနာ ानु ပတနာသတိပဋ္ဌာန်စိတ်ဓာ ानु ပတနာသတိပဋ္ဌာန်ဓမ္မ ानु ပတနာသတိပဋ္ဌာန်ဆိုပြီးတော့သတိပဋ္ဌာန်တရား၄ပါးအဲ့ဒီသတိပဋ္ဌာန်တရား၄ပါးရှိတဲ့အ ነ ကဒီကနေ့ဦးဇင်းတို့ကာယ ानु ပတနာသတိပဋ္ဌာန်ကိုဟောကြားရနာကြားရနော်ကာယ ानु ပတနာသတိပဋ္ဌာန်မှာဦးဇင်းတို့အပိုင်း14ပိုင်းရှိတယ်နော်14ပိုင်းကြီးနာရမှာဆိုတော့ပေတပေါင်းတတော်ကောင်းတို့စိတ်ထဲမှာတရားကအရင်ကြီးများရှိမှလားလို့လဲမစိုးရိမ်နဲ့နော်အေးမြတ်စွာဘုရားဟောတဲ့တရားစကားတိုင်းစကားတိုင်းကိုအဖို့နဲ့ကထိုက်တန်တဲ့ပရမညာယရနာတွေလိုစိတ်ထဲမှာသဘောထားပြီးတော့ဩမြတ်စွာဘုရားကတတဝါတွေကိုချမ်းသာစေခြင်းလို့နေကောင်းလံကောင်းတွေကိုပြည့်ပြည့်စုံစုံဟောထားတာတလုံးမကြံတို့တန်ဖိုးထားပြီးတော့မျက်မျက်နုံနုံနာယူမယ်ခံယူမယ်လို့စိတ်ထဲကအဲ့လိုတရားတရားကိုဖြစ်စေပြီးတော့เนาะဒီ14ပိုင်းလုံးကိုစိတ်ရှိလက်ရှိဦးဇင်းတို့ကလည်းပြောမယ်ပေတပေါင်းတတော်ကောင်းတို့ကလည်းပဲမိမိရဲ့အကျိုးစီးပွားစစ်မှန်သောဤအံဖြင့်ရှားဖွေတယ်လို့သဘောထားပြီးတော့တံပိုးထားပြီးမျက်မျက်နုံနုံနာယူကြဖို့မလိုဘူးလားလိုပါတယ်အပိုင်းဘယ်နှပိုင်းလဲ14ပိုင်းအဲ့ဒီ14ပိုင်းမှာဦးဇင်းတို့နံပါတ်1ကအာနာပါနပတ်ပါတဲ့ဝင်လေထွက်လေကိုရှုမှတ်တဲ့အပိုင်းပေါ့နောက်နံပါတ်2ကဣရိယာပဌာပတ်ပါတဲ့နော်ဣရိယာဘုတ်4ပါးကိုရှုမှတ်ပွားများတဲ့အပိုင်းပေါ့နော်နောက်ဦးဇင်းတို့နံပါတ်3ကတံပဇင်ညပပတဲ့နော်ခန္ဓာကိုယ်ရဲ့အသေးစိတ်အမှုရာတွေကိုတတိတံပဇင်တရားရှေ့ထားပြီးတော့ပွားများရှုမှတ်တဲ့နေပေါ့နော်ပြီးတော့ဦးဇင်းတို့ပฏิကူလမနတိကာရပပတဲ့ဒီခန္ဓာကိုယ်ထဲမှာတင့်တယ်တာရဲ့လို့ဘာမှမရှိဘူးရွန်ရှာဆက်ဆုပ်ဖွယ်တာရှိတယ်လို့ခန္ဓာကိုယ်ရဲ့အင်္ဂါအစိတ်အပိုင်းများကိုရှုမှတ်ပွားများတဲ့နေပေါ့32ခုထာတာကိုရှုမှတ်တဲ့နေပေါ့နော်ပြီးတော့ဦးဇင်းတို့နံပါတ်5ကဓာတုမနတိကာရတဲ့ဒီခန္ဓာကိုယ်မှာဓာတ်ကြီး၄ပါးအစုအဝေးမျှတာဖြစ်တယ်ဆိုတာကိုသိမြင်နားလည်အောင်ရှုမှတ်တဲ့နေလို့ဒါအပိုင်းကြီး၅ပိုင်းနောက်၆ခုမြောက်အပိုင်းကြတော့သူကနဝတိဝတိကပပတဲ့သင်္ချိုင်းကုန်းမှာစွန့်ပစ်ထားတဲ့နော်ရုပ်အလောင်းကောင်တွေကိုမိမိရဲ့ခန္ဓာကိုယ်နဲ့နှိုင်းရှင်ပြီးတော့ငါဟာလည်းပဲတစ်နေ့တစ်ချိန်မှာအဲ့ဒါလို့ဖြစ်ရမှာလို့မိမိခန္ဓာကိုယ်ကိုအဲ့ဒီရုပ်အလောင်းကောင်တွေလိုဖြစ်ရလိမ့်မယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဟောထားတာနဝတိဝတိကပပတဲ့အဲ့ဒါကသူက၉ပိုင်းရှိတယ်နော်သင်္ချိုင်းကုန်းမှာစွန့်ပစ်ထားတဲ့အလောင်းကောင်တွေနဲ့ပတ်သက်ပြီးတော့ဟောထားတာက၉ပိုင်းစောတော်တုန်းက၅ပိုင်းနဲ့ပေါင်းလိုက်တော့14ပိုင်းပေါ့နော်အဲ့ဒါကိုပေးသက်ပေါင်းသူတော်ကောင်းတို့ဟိုခွေတွေလည်းရှိနေတာဆိုတော့အသေးစိတ်ပြန်ပြီးတော့နာယူလို့လည်းရတာပေါ့ဟုတ်လားပြန်ရင်ကိုကြိုက်တဲ့နေနဲ့ဒါနှလုံးသွင်းလို့ရတယ်စဉ်းစားလို့ရတယ်ဆင်ញင်လို့ရတယ်ကိုကနေကိုတိသွားပြီဆိုလို့ရှိရင်ဒါလွယ်လွယ်ကူကူမိမိတို့နှလုံးသွင်းမယ်အာယုံပြုတ်မယ်ဆိုရင်မရနိုင်ဘူးလားရနိုင်တယ်ဒါကြောင့်ကိုယ့်ရဲ့ဘဝမှာစိတ်ကိုတကယ်ချမ်းသာစေတဲ့တရားစောစောကပြောခဲ့တဲ့အကျိုးကျေးဇူးခုနှစ်မျိုးကိုရစေနိုင်လို့တန်ဖိုးဖြတ်လို့မရတဲ့အရာလို့နားလည်ပြီးတော့မျက်မျက်နုံနုံကိုတရားဓမ္မတို့ဦးညွှန်းတို့တွေမှတ်သားကြရမှာဟုတ်ရလားအဲ့ဒါဦးဇင်းတို့နံပါတ်1အာနာပါနပပကစပြီးတော့သွားကြရအောင်နော်အဲ့ဒီမှာဦးဇင်းတို့ကာယ ानु ပတနာဘိုင်းကိုစပြီးတော့မြတ်စွာဘုရားဟောမယ်ဆိုတော့အာနာပါနကိုအရင်ဟောတယ်အာနာပါနကိုအားထုတ်မယ်ဆိုလို့ရှိရင်သူကဟိုနေရာလေးကိုအရင်ရွေးသေးတယ်မြတ်စွာဘုရားကနော်နေရာဘယ်လိုရွေးလဲဆိုတော့ဦးဇင်းတို့ အရိညာကတော်ဝါရုခမူလကတော်ဝါသုံညာကာရကတော်ဝါတဲ့။နော်ဖြစ်နိုင်လို့ရှိရင်အရိညာကတော်ဝါလူသူကင်းစိတ်တဲ့တော်ရဲကိုသွားပြီးတော့လုပ်ပါတဲ့။နော်အဲ့ဒါမှမရသေးဘူးဆိုရင်ရုခမူလကတော်ဝါသစ်ပင်ရင်တစ်ခုခုမှာသစ်ပင်ရဲ့အောက်မှာဒီအာနာပါနကမ္မထံကိုရှင်းပြမှာ။နောက်ဦးဇင်းတို့အဲ့ဒါမရဘူးဆိုရင်သုံညာကာရကတော်ဝါစိတ်ငြိမ်တဲ့နေရာလူသူအတန်ကင်းစိတ်တဲ့နေရာဖြစ်တယ်ဆိုရင်လေဒါရပါလေပေါ့အဲ့တော့မိမိတို့အိမ်မှာပဲဒါစိတ်ငြိမ်တဲ့အခန်းထဲမှာဘုရားခန်းထဲမှာကြိုးစားအထုတ်ရင်လည်းရတယ်ဆိုတဲ့အတိတ်ပဲပါပဲဖြစ်နိုင်ရင်တော့တော်တောင်သစ်ပင်နော်ဒီလိုနေရာမျိုးတွေမှာကြိုးစားအထုတ်တာဟာစိတ်ကိုပိုးပြီးတော့တတိကိုလည်းဖြစ်စေတယ်ဟိုတော်ထဲမှာဆိုလို့ရှိရင်တတိကပိုးပြီးတော့ကြီးတယ်ပေါ့စတော်ကြီးကဟိုဗမာခွကျုပ်စတော်ကြီးကတော့သူကအဲ့လိုပြောတယ်လူတွေဟာလူတွေအချင်းချင်းနဲ့အတူတူနေရတော့စိတ်ချတယ်ဆိုတဲ့အပိုင်းနဲ့တတိသိပ်ပြီးတော့အားမရှိကြဘူးပေါ့။နော်တော်တဲ့တောင်ထဲမှာဆိုလို့ရှိရင်ငါတယောက်သေးရယ်ဆိုတဲ့အသည့်နဲ့တတိကပို့ပြီးတော့အာကောင်းနေလို့ဆိုတာ။ဟုတ်လား။ဒါကြောင့်ဦးဇင်းတို့တော်တဲ့ကိုတန်နိုင်ရင်တော်တဲ့မှာသွားပြီးတော့အာထုတ်။နော်ဒီကနေ့ခက်တော့သိပ်ပြီးတော့မလွယ်ဘူးပေါ့ဟုတ်လား။ပြီးတော့ဗာလဲသစ်ပင်ရင်သစ်ပင်ရဲ့အောင်အေးပြီးတော့ဗာလဲစိတ်ငြိမ်တဲ့နေရာဘယ်နေရာမျိုးမဆိုစိတ်ငြိမ်တယ်ဆိုလို့ရှိရင်ဒီအာနာပါနကမ္မထံကိုရှင်းပြန်လို့ရတယ်။အဲ့ဒါလိုနေရာရွေးပြီးတဲ့နောက်မှာနိတိတတိပန္လင်ကအာဘုစိတ်တော်ဥဆုံးကာယပဏိဒာယတဲ့ခန္ဓာကိုယ်ကိုယောက်ျားလေးဆိုလို့ရှိရင်တင်မလေးခွေထိုင်ဟုတ်လားမိန်းကလေးဆိုလို့ရှိရင်ထက်ဝက်တင်မလေးလို့ဆိုတဲ့ကြုံကြုံကလေးထိုင်ပြီးတော့ခါကိုစန်းစန်းထားကောင်းလေးကိုတဲတဲ့ထားပြီးတော့ပရိမုခံတတိဥပတ္ထပိတဝါတဲ့မိမိရဲ့တတိကိုကမ္မထံအာယုံမှာရှိရှိပြီးတော့မြှုပ်ရမယ်ပို့ထားရမယ်ပေါ့အယံတဲ့အနေထားဟုတ်လားအဲ့ဒါလိုရှိရှိထားပြီးတော့မှသောတတော်ဝအတ္တတတိတတော်ဝပတ္တတတိတဲ့စပြီးတော့ဟောတယ်နော်ဝင်သက်ဝင်တဲ့နေရာမှာလေကလေးကိုရှူလိုက်တဲ့နေရာမှာတတိကလေးနဲ့ရှူပါတဲ့နော်သောတတော်ဝအတ္တတတိတတော်ဝပတ္တတတိတဲ့ဟောထွက်လေလေထွက်သွားတဲ့အခါမှာလဲတတိကလေးထားလိုက်ပါနော်ဝင်သက်ထွက်သက်ကိုတတိမပါဘဲနဲ့မဖြစ်စေနဲ့ပေါ့တတိပါပြီးတော့ဝင်ရမယ်တတိနဲ့ထွက်ရမယ်ဟောအဲ့ဒါလိုစခိုင်းနေနော်အဲ့ဒါလိုဝင်သက်ထွက်သက်ကိုတတိနဲ့စပြီးတော့မလွတ်စေဘဲနဲ့ကြိုးစားအထုတ်လို့ခိုင်းပြီးတဲ့နောက်မှာဗာဆက်ဟောတော့ဆိုတော့မြတ်စွာဘုရားကဒီကံဝါအတ္တတံတော်ဒီကံအတ္တတံမိတိပဇာနာတိတဲ့နော်ဝင်တဲ့ကလေးကရှည်ရှည်လေးဝင်လာတယ်ဆိုရင်ရှည်ရှည်လေးဝင်လာတယ်လို့သိပါတဲ့ရှည်ရှည်လေးဝင်တယ်ဆိုတာကအတိုင်းအတာကြီးကိုပြောတာမဟုတ်ဝင်သက်ရဲ့ဝင်နေတဲ့အချိန်ကာလကြာတာကိုပြောတာဟုတ်လားလေကလေးရှူလိုက်တယ်ဘလောက်ကြာကြာဖြစ်သွားသလဲဒါကိုသတိထားရမယ်ပေါ့နော်အဲ့ဒါလိုပဲထွက်တဲ့ကလေးကကြာကြာထွက်သွားတယ်ဆိုရင်ကြာကြာထွက်နေတယ်လို့သိရဒါကိုဒီကံဝအတ္တံတော်ဒီကံအတ္တတမိတိပဇာနာတိဝင်သက်ထွက်သက်ရှည်တယ်ဆိုလို့ရှိရင်အချိန်ကြာတယ်ဆိုရင်ကြာတယ်လို့သိပါတဲ့ဟုတ်လားပြီးတော့ရတ္တံဝအတ္တံတော်ရတ္တအတ္တံမိတိပဇာနာတိရတ္တံဝပတ္တတံတော်ရတ္တံပတ္တတံမိတိပဇာနာတိဝင်သက်ထွက်သက်တူတယ်အချိန်ကာလတူတယ်ဆိုရင်လည်းပဲဒါတူတယ်လို့သိပါတဲ့ဟောအရှိအတူနှစ်မျိုးရှိသွားပြီနော်အေးနောက်ပြီးတော့သုံးခုမြောက်ဘာပြောလဲဆိုတော့သဗ္ဗကာယတပ္ပကာယသင်္ခါရအတ္တသိတ္တမိတိတပ္ပကာယပဋိတံဝေရီအတ္တသိတ္တမိတိသိခတိတပ္ပကာယပဋိတံဝေရီပတ္တသိတ္တမိတိသိခတိတဲ့ဝင်သက်ထွက်သက်ကိုအစအလေအဆုံးအကုန်လုံးသိပြီးတော့ဝင်သက်ထွက်သက်အပေါ်မှာတတိကိုအဲ့ဒါလောက်ဆွဲဆွဲမြဲမြဲထားပြီးတော့ဝင်သက်ထွက်သက်ကိုဖြစ်စေရမေးတဲ့ဆိုလိုတာကလေကလေးဝင်လာတယ်နော်လေကလေးဝင်လာတယ်ဆိုလို့ရှိရင်အဲ့ဒီလေကလေးကဘလို့စပြီးတော့ဝင်လာတယ်လေအလေပိုင်းမှာဘလို့ရှိလဲဝင်တဲ့ကလေးပြီးသွားတော့ဘလို့လေးပြီးသွားတာလဲသိရအဲ့လိုပဲထွက်တဲ့ကလေးထွက်သွားတယ်ဆိုရင်လည်းပဲဘလို့စထွက်လာလဲပြီးတော့ဘလို့နေလဲဘလို့ဆုံးသွားလဲလို့ဝင်တဲ့ထွက်တဲ့ကိုတစ်ခုတည်းတစ်ခုစီမှာအစအလေအဆုံးသုံးပါလုံးသိအောင်ကြိုးစားရမယ်တဲ့အဲ့ဒါကိုဦးဇင်းတို့တပ္ပကာယပဋိတံဝေရီလို့အဲ့လိုမြတ်စွာဘုရားဟောတယ်ဒါဦးဇင်းတို့အသေးစိတ်ကြီးပြောဖို့အချိန်ကအများကြီးရမှာမဟုတ်ဘူးเนาะနောက်ပိုင်းမှာပြောစရာတွေအများကြီးကျန်နေတာဟုတ်လားဒါဥစဉ်တို့ပိဋကပေါင်းတော်တော်တို့အကြံဉာဏ်လေးပဲဒါပြောပြနောက်လေးခုမြောက်ကြတော့မြတ်စွာဘုရားကဘလို့ညွှန်ကြားလဲဆိုတော့ပတ္တံဘယံကာယသင်္ခါရအတ္တသိတ္တမိတိသိခတိတဲ့เนาะ ယုံရင်းနဲ့ဝင်သက်ကိုနူးညံ့သိမ်မွေ့စေပြီးတော့ဝင်အောင်ကြိုးစားရမေးတဲ့ဟုတ်လားလေကလေးကအစာပိုင်းတုန်းကကြံ့ကြံ့ထန်ထန်ဝင်နေတာကိုအဲ့ဒါလိုမျိုးကြံ့မသွားစေရဘူးနူးနူးညံ့ညံ့သိမ်သိမ်မွေ့မွေ့လေးဖြစ်အောင်ကြိုးစားရမေးဒါကတမင်ဖြစ်အောင်လုပ်တာမဟုတ်တမင်ဖြစ်အောင်လုပ်စရာမလိုဘူးပြီးတော့ဦးဇင်းတို့ပြောပြမယ်အဲ့ဒါလိုပဲထွက်လေလေထွက်သွားတဲ့အခါမှာလေယုံရင်းကြံ အလုံးစုံကိုသိပြီးတော့အဲရှင်ရင်ကြမ်းထမ်းတာကိုနူးညံ့သိမ်မွေ့စွာဖြစ်စေပြီးတော့ဝန်သက်ထက်ဆက်ကိုအဲ့လိုဖြစ်အောင်ကြိုးစားရမယ်ဆိုတော့လေးမျိုးမဟုတ်ဘူးလားဟုတ်တယ်အဲ့ဒါဦးဇင်းတို့အနာဘာနာကမ္မထံကိုတကယ်လက်တွေ့စီးပြန်တဲ့အခါမှာစိတ်ကိုဒီဝင်လေထွက်လေရဲ့ထိခိုက်ရာနေရာကိုစုပ်ဆိုင်ပြီးတော့အာယုံပြုတ်ပြီးတော့မှတ်ရမယ်ပွားများရမယ်နော်ဝင်လေထွက်လေလေးဝင်လာတယ်ထွက်သွားတယ်ဆိုရင်လေကလေးနဲ့နှာသီးပြားတနေရာသို့မဟုတ်ဟောတချို့နှကန်းတူတဲ့လူတွေဆိုရင်အထက်နှကန်းကလေးမှာလာပြီးတော့ထိခိုက်နေတာကိုမသိနိုင်ဘူးလားသိနိုင်တယ်အဲ့ဒါလို့ထိတဲ့နေရာတနေရာရာလေးကိုစိတ်ဆိုင်ပြီးတော့ဝင်တိုင်းအဲ့ဒီထိတဲ့သဘောကိုသိထွက်တိုင်းလည်းအဲ့ဒီထိတဲ့သဘောကိုသိနေလို့ရှိရင်ရှည်ရှည်ဝင်တယ်ဆိုတာလည်းသိတယ်ရှည်ရှည်ထွက်သွားတယ်ဆိုတာလည်းသိတယ်ဆိုလိုတာကဝင်လေဟာကြာတယ်ဆိုတာကိုလည်းသိတယ်ထွက်လေကြာတယ်ဆိုတာကိုလည်းသိတယ်အဲ့ဒါလိုပဲမကြာဘူးခဏလေးပဲဝင်ပြီးတော့ခဏလေးပဲထွက်သွားတယ်လို့အဲ့လိုလည်းသိတယ်ဟုတ်လားပြီးတော့အဲ့ဒီဝင်လေထွက်လေရဲ့အစအလယ်အဆုံးဆိုတဲ့ယခုနကပြောခဲ့တဲ့အချက်တွေကိုလည်းသူအသေးစိတ်သိလာတယ်ဆိုလိုတာကစိတ်ကငြိမ်းလာတဲ့အခါမှာဝင်လေထွက်လေရဲ့သဘောတဘာဝကိုအသေးစိတ်ပို့ပြီးတော့သိသွားတာဟုတ်လားအဲ့ဒါတဖြည်းဖြည်းနဲ့တမာတိအားကောင်းလာပြီဆိုတော့နောက်ဆုံးမြတ်စွာဘုရားညွှန်ကြားထားတဲ့နော်ပတ္တံပယံကာယသင်္ခါရအတ္တသိတ္တမိတိသိခတိယုံရင်ကြံထမ်းတဲ့ဝင်လေကိုနူးညံ့သိမ်မွေ့စေရမယ်ဆိုတာကိုကနူးညံ့သိမ်မွေ့အောင်တမင်လုပ်တာမဟုတ်ဘူးဒီထိတာလေးကိုသိနေရင်သိနေရင်းနဲ့ဝင်လေလေးကတဖြည်းဖြည်းနဲ့နူးညံ့သွားတယ်အဲ့ဒါကိုအာယုံကိုမထင်ရှားဘူးဆိုပြီးတော့ဝင်လေကိုထင်ရှားအောင်အဲ့လိုကြီးမလုပ်ရဘူးတဲ့။နော်အဲ့လိုလုပ်လို့သိတာကကိုယ့်ရဲ့တမာရီရဲ့အစွမ်းမဟုတ်ဘူး။အာယုံကကြမ်းထမ်းလို့ကိုကသိတာ။ဟုတ်လား။အာယုံနှုတ်သွားရင်အဲ့ဒီနှုတ်တာလေးကိုပဲလိုက်ပြီးတော့သိနိုင်အောင်ကြိုးစားရမယ်။အဲ့ဒီကြတော့မှတမာရီကပို့ပြီးတော့ကြီးလာတယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ဟုတ်လား။မိသက်တို့နားလည်မယ်ထင်ပါတယ်နော်။အဲ့လိုပဲကြမ်းထမ်းတဲ့ထွက်လေကိုသိမ်မွေ့စွာလုပ်ရမယ်ဆိုတာကဒီလိုဒလဇက်တတိထားပြီးတော့နေချင်းဒီပင်လျင်ဝင်လေထွက်လေလေးကတဖြည်းဖြည်းနဲ့ဒါတိမ်မွေ့သွားတယ်အဲ့လိုတိမ်မွေ့တဲ့အခါမှာနောက်ဆုံးသူကဝင်လေတာမှဟုတ်ပါရဲ့လားထွက်နေတာမှဟုတ်ပါရဲ့လားရှိမှရှိသေးရဲ့လားဝင်လေထွက်လေကရှိမှရှိရဲ့လားလို့ဆိုတဲ့အဆင့်ထိရောက်အောင်သူကနူးညံ့တိမ်မွေ့သွားလိမ့်မယ်အဲ့လိုဆိုရင်လည်းဝင်လေထွက်လေကိုကြမ်းထမ်းအောင်မလုပ်ရဘူးအဲ့ဒီနူးညံ့မာတယ်ဆိုတာလေးကိုပဲစိုက်ပြီးတော့ဒါစိတ်ရလုံးနော်ဒီကိစ္စမကြီးများဟုတ်လားအဲ့ဒါကိုဘာလုပ်ရမလို့သိအောင်ကြိုးစားရမယ်ဟုတ်လားအဲ့ဒါလိုဝင်လေထွက်လေကိုတကယ်ဒလဇက်ထိမှုကိုတိပြီးတော့နေပြီဒလဇက်တိနေပြီဆိုလို့ရှိရင်ဘာတွေဆက်တိလာမလဲတော့အဲ့မှာမြတ်စွာဘုရားကဟောဣဇတံဝါကာယေကာယ ानु ပတိဝိဟရတိတဲ့ကိုယ်ခန္ဓာကိုယ်မှာဝင်လေထွက်လေရှိနေတယ်ဆိုတာကိုအဲ့ဒီပုဂ္ဂိုလ်သိတယ်ဒါအတွင်းကိုသိတယ်ပေါ့နောက်ဗဟိတာဝါကာယေကာယ ानु ပတိဝိဟရတိအဲ့လိုသိရင်ねစိတ်ကဘလို့အောင်းမိလဲဆိုတော့အော်သူများခန္ဓာကိုယ်လေဒီလိုဝင်လေထွက်လေနဲ့ရှင်သန်းနေတာပဲ။ဟောဝင်လေထွက်လေဟာတကယ်တမ်းကအသက်ရှင်သန်ရေးအတွက်ဒလဇက်လုပ်နေရတဲ့အလုပ်ကိစ္စတခုနော်တခိုင်းဒီမိုင်းကြီးများ။ဒါကိုတခါတမတို့ဦးဇင်းတို့တွေကရှင်သန်ရေးအတွက်အလွန်အရေးကြီးတယ်လို့မသိဘူး။နော်စားရတော့ရမှဒါရှင်သန်ရေးအတွက်ဆေးကုရမှမရှင်သန်ရေးအတွက်အရေးကြီးတယ်လို့ထင်တာ။ဒီလေကလေးကပိဿပောင်းသူတော်ကောင်းတို့မိနစ်ပိုင်းတောင်မှမရလို့မဖြစ်ဘူး။ဟုတ်ရဲ့လား။အဲ့ဒါအမြဲတမ်းမလုပ်နေရတော့ဒီခန္ဓာကိုယ်ကလုပ်နေတယ်ဟုတ်ရဲ့လားအေးအဲ့ဒါလုပ်နေတယ်အဲ့တော့ကိုယ်ကကိုယ့်ကိုယ်ကိုလည်းဩဝင်လေထွက်လေဟာအမြဲတမ်းရှိနေတယ်ဟိုရိုးရိုးလေးဒါကတိတ်ပြီးတော့မဆမ်းမှုမလေးနဲ့ဘူးလို့မထင်နဲ့ဒီအတွေးလေးတွေကဟုတ်လားအဲ့ဒါလိုပဲငါခန္ဓာကိုယ်ဟာဝင်လေထွက်လေကိုအမိပြုတ်ပြီးတော့တည်တတ်နေသလိုဒီခန္ဓာကိုယ်ဟာဝင်လေထွက်လေဟာအမြဲတမ်းရှိနေသလိုတခြားသောပုဂ္ဂိုလ်တွေရဲ့ခန္ဓာမှာလည်းပဲဝင်လေထွက်လေရှိနေတယ်လို့စိတ်ကတွေးမိသွားတယ်ဟုတ်လားသိသွားတယ်အဲ့ဒါဗဟိတာဝကာယေကာယ ानु ပတိဝိရတိသူများရဲ့ခန္ဓာမှာလည်းပဲဝင်လေထွက်လေရှိတယ်ဆိုတာကိုသိတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်ရဲ့လားတမင်သူများခန္ဓာမှာရှိတဲ့ဝင်လေထွက်လေကိုရှုလို့ရတာမျိုးကိုဆိုလိုတာမဟုတ်ဘူးတဲ့မာဇီစတော်ဘုရားကြီးရှင်းထားတာရှိနော် ကိုယ်ခန္ဓာမှာဝင်လေထွက်လေကိုရှုရင်းရှုရင်းနဲ့အော်သူများခန္ဓာမှာလည်းဒါမျိုးတွေရှိနေတာပဲလို့သိတာကိုရည်ရွယ်ပြီးတော့ပြောတာတဲ့ဟုတ်ရလားအဲ့ဒါလို့သိရင်လည်းနောက်ပိုင်းကျတော့ဘယ်လောက်ထိသိလာလဲဆိုတော့သမုဒိယဓမ္မနုပ္ပတိဝါဟောဖြစ်ခြင်းသဘောတရားကိုသိလာတယ်နောက်ဝင်လေထွက်လေရဲ့ဖြစ်ခြင်းသဘောတရားကိုသိလာတယ်ဟုတ်လား အဲ့ဒါမဟာကြီးဆိုတော့ဘုရားကြီးကဒီအဖွင့်အထက်ကရာမှာတော့သူကဝင်လေထွက်လေကိုရှုရင်းနဲ့သမုဒိယဓမ္မနုပ္ပတိဝါဆိုတာကဖြစ်ကြောင်းတရားပေါ့ဒီလေတွေဟာဘာကြောင့်ဖြစ်လာတယ်ဒီပြက်ကြောင်းတရားဒီလေတွေဟာဘာကြောင့်ပြက်သွားတယ်ဖြစ်ကြောင်းပြက်ကြောင်းပဲအထက်ကရာကဖွင့်တယ်တဲ့ဒါမဲ့ဆိုလိုကြီးကတော့ဖြစ်ကြောင်းပြက်ကြောင်းကိုသိရင်ဖြစ်ချင်းပြက်ချင်းကိုလည်းသိတယ်တဲ့ဒါကြောင့ နိုင်ထွက်တိုင်းတတိတလဲတလဆက်ထားပြီးတော့လိကျင့်မယ်ဆိုလို့ရှိရင်ဒီလေလေးရဲ့ဖြစ်ပေါ်လာတဲ့သဘောအကုန်ဆုံးသွားတဲ့သဘောဒီဝင်လေထွက်လေကိုတိတိတိတိနေတဲ့နံတရားတွေရဲ့ဖြစ်ပေါ်လာတဲ့သဘောပျက်စီးသွားတဲ့သဘောဖြစ်ချင်းပျက်ချင်းကိုအသေးစိတ်သိကိုသိမယ်မြင်ကိုမြင်မယ်တဲ့အဲ့ဒါဝိပဿနာဉာဏ်ကိုကူးသွားတာနော်ဒီအိမ်မိုင်မြဝင်လေထွက်လေကိုရှုရင်းနဲ့ဝိပဿနာဉာဏ်ကိုကူးသွားတာအဲ့ဒီလိုဝင်လေထွက်လေကိုဖြစ်ချင်းပျက်ချင်းကိုမြင်ပြီးတော့သိပြီးတော့ဉာဏ်နေရင်လာတော့ဘာဖြစ်တုံးဆိုတော့ဩအဋ္ဌိကာယောတိဝါပနတတတိပစ္စုပတိတာဟောတိယာဝတေဝညာဏမတ္တယယာဝတေဝပဋိတ္တိမတ္တယအနိတိဒေါသဝိဟရတိနသကိဉ္စီလောကေဥပါတိယတိတဲ့ဟိုပါဠိလေးတွေရွတ်တာကဟိုမြတ်စွာဘုရားပြောထားတာဟာလက်တွေ့ကိုတကယ်အားထုတ်တဲ့အခါမှာကိုယ်တန်တမဖြစ်လာပြီဆိုလို့ရှိရင်အော်ဘုရားလည်းဒီလိုဟောထားတာဒါကြောင့်ငါမှတွေ့နေကြုံနေတာဖြစ်နေတာတွေဟာဘုရားဟောတာနဲ့ညီတယ်လို့အဖြစ်စေခြင်းလို့ဥစဉ်ကဒီပါဠိလေးတွေကိုရွတ်ပြတာဟုတ်ရလားအေးအဋ္ဌိကာယောတိဝါပနတတတိပစ္စုပတိတာဟောတိတဲ့အတိပ္ပယ်ကဘာလဲဆိုတော့အဲ့ဒီဝင်လေထွက်လေကိုပိဋကပေါင်းသူတော်ကောင်းတို့ဥစဉ်တို့တွေတကယ်တတိထားပြီးတော့စူးစမ်းနေမယ်ဆိုလို့ရှိရင်အတိညာဏ်ကဘလို့ဖြစ်လာတုံးဆိုတော့အဋ္ဌိကာယောတိတဲ့ဟောဒီဝင်လေထွက်လေရုပ်အပေါင်းကာယမျှတာဖြစ်နေပါလားဟုတ်လားငါဆိုတာမပါဘူးသူဆိုတာမပါဘူးတတ္တဝါဆိုတာမပါဘူးအဲ့ဒီအမြင်တွေကရှင်းသွားတယ်ပေါ့ဟုတ်လားဒီဝင်လေထွက်လေလေးပဲရှိတယ်ဒီဝင်လေထွက်လေလေးပဲတကယ်အရှိတရားဟုတ်လားဝင်လေထွက်လေကတကယ်တမ်းကတော့ခန္ဓာကိုယ်တစ်ခုလုံးနဲ့ဆက်ဆက်နေတာပါဝင်လေထွက်လေကိုသိမယ်ဆိုရင်ခန္ဓာကိုယ်တစ်ခုလုံးကိုသိနိုင်တယ်မြင်နိုင်တယ်ဟုတ်ရလားအဲ့ဒီတော့အဲ့ဒီလိုကာယကိုကိုကဒါကာယနုပတ္တနာသတိပဋ္ဌာန်နဲ့ပဲပါတာနော်အေးသတိကလေးထားနေလို့ရှိရင်ငါသူတစ်ပါးဆိုတဲ့အမြင်တတ္တဝါပုဂ္ဂိုလ်ဆိုတဲ့အမြင်တွေကင်းကွာပြီးတော့ဩဒီသဘောကလေးတက်တက်ပဲဖြစ်နေတာဩအဋ္ဌိကာယောတိဝါပနတတတိပိစုပတိတာဟောတိတဲ့သတိကလေးကအဲ့ဒါလိုလေးအတိကလေးကအဲ့ဒါလိုလေးဝင်လာတယ်ငါဆိုတာမရှိဘူးသူဆိုတာမရှိဘူးဒီယုတ်တဘာဝတက်တဲ့ဒီယုတ်ကိုတိနေတဲ့နန္တဘာဝတက်တဲ့ဒါတွေပဲဖြစ်နေတာဒီကာယပဲဖြစ်နေတာအပေါင်းစုပဲဖြစ်နေတာလို့တိလာတယ်တဲ့တတိယလာတယ်ပေါ့တတိအမှတ်ရတဲ့သဘောဖြစ်လာတယ်ဟုတ်လားအဲ့ဒီတတိဟာတဲ့ယာဝဒေဝညာဏမတ္တယအတိညာဏ်ကိုတိုးပွားဖို့အလို့ငါဖြစ်တယ်တဲ့အဲ့ဒီတတိလေးဟာဘာကိုတိုးဖို့အတိညာဏ်နေတိုးဖို့ဖြစ်တယ်တဲ့ဟုတ်လားယာဝဒေဝပဋိတ္တိမတ္တယတဲ့တပံတတိကိုတိုးပွားစေယုံငါဖြစ်တယ်တဲ့ဆိုလိုတာကဒီကာယပဲဖြစ်နေတယ်ငါသူတစ်ပါးယောက်ျားမိန်းမမပါဘူးဒါလေးပဲဒီရုပ်သဘောလေးပဲဖြစ်နေတယ်သဘောလေးမျှဖြစ်နေတယ်လို့သိတဲ့အတိကလေးဟာတဲ့ဉာဏ်တိုးဖို့ဖြစ်တယ်တတိတိုးဖို့ဖြစ်တယ်တဲ့ဟောအားရစရာကောင်းတယ်နော်တတိတွေဉာဏ်တွေဆိုတာဒီနည်းနဲ့တိုးပွားပြီးတော့ယူရတာဟုတ်လားတဲ့အဲ့ဒီမိုင်းများအေးအဲ့ဒါဟာတတိတိုးဖို့ဉာဏ်တိုးဖို့ဖြစ်တယ်တဲ့ဒါတွေမကဘူးတဲ့နတ်စလောကေကိဉ္စီဥပါတိယတိနော်ဟောဒီလောကကြီးမှာတစုံတစ်ခုကိုမှမစွဲလန်းမဲနဲ့တဏှာဒိဋ္ဌိဖြင့်မမှီတွယ်ပဲနဲ့နော်တခက်ချမ်းချမ်းသာသာတန်တန်ရှင်းရှင်းအဲ့ဒီချိန်မှာသူဟာအစင်းမြင့်မြင့်နေနိုင်တယ်တဲ့နော်စွဲလန်းမှုကိုအဲ့ဒီချိန်မှာခွာထားတာလို့ဆိုလိုတာအကြံပြန်ဟုတ်ရလားအဲ့တော့ဘေးသဘောသူတော်ကောင်းတို့ဟောအာနာပါနကိုရှုရင်းနဲ့ဇက်တိုက်ဖြစ်ပေါ်လာတဲ့သဘာဝလေးတွေကိုဒါဥစဉ်ကအကျေတဝန်ပြောပြတာအဲ့ဒီနေရာမှာပိဋကပေါင်းသူတော်ကောင်းတို့နောက်ပြောတဲ့အပိုင်းတွေကြတော့ဒီလောက်ဦးဇင်းတို့အသေးစိတ်အကျေတဝန့်ပြောဖို့အချိန်ရမှာမဟုတ်ဘူးနော်ဒါကြောင့်အခုပြောတာကိုတည်တည်ချာချာတစ်ခါတည်းမှတ်ခဲ့ဟုတ်လားအာနာပါနာကိုနီးလေးမျိုးနဲ့မြတ်စွာဘုရားမညွှန်ကြားဘူးလား ဟုတ်လားဒီကရှည်တယ်ဆိုတာရဲ့ရတတိုးတယ်ဆိုတာရဲ့ဟုတ်လားတပ္ပကာယပဋိသင်္ဝေဒီအစအလယ်ဆုံးကိုသိရမယ်ဆိုတာရဲ့ဟုတ်လားပတ္တံပယံကာယသင်္ခါရအတ္တသိတ္တမိတိဟုတ်လားယုံရင်ကြံထမ်းတာကိုနူးညံ့စေရမယ်ဆိုပေါ့လေးမျိုးမဟုတ်ဘူးလားဟောတယ်အဲ့အဲ့တိုင်ပိဋကပေါင်းတော်ကောင်းတို့ကြိုးစားအထုတ်တဲ့အခါမှာဟောငါတန်တမာဒါရှိတယ်လို့သူများတန်တမာလည်းဒီလိုတွေဖြစ်နေတာပါလားလို့ဟောသိလာတယ်ညံကလေးတွေဘာဖြစ်လာတော့များလာတယ်သွားပုံလေးကဟုတ်ရဲ့လားပြီးတော့ပါတော့သမုဒိယဓမ္မနုပ္ပတိဝါနော်ဖြစ်ချင်းသဘောတရားတွေကိုသိလာတယ်ဝင်ရဓမ္မနုပ္ပတိဝါပြည့်ချင်းသဘောတရားတွေကိုသိလာတယ်ဟောဖြစ်ချင်းပြည့်ချင်းကိုသိတဲ့အဆင့်ထိညံကဘာဖြစ်လာတော့တက်လာတယ်ဒါတွေမကဘူးအဋ္ဌိကာယောတိဝါပနတနော်ကာယမျှတာဖြစ်နေတယ်ဒီရုပ်ပိုင်းလေးဒီယုတ်ကလေးဖြစ်နေတယ်ယုတ်ကလေးမြဖြစ်နေတယ်ပုဂ္ဂိုလ်တ ত্ত্ব ဝမပါဘူးပေါ့ဟုတ်လားအဲ့ဒါလို့သိလာတယ်အဲ့ဒီအသိဟာတတိတွေတိုးပွားဖို့ဉာဏ်တွေတိုးပွားဖို့အလွန်ငါသာဖြစ်တယ်မစွဲလန်းခြင်းအလွန်ငါသာဖြစ်တယ်မစွဲလန်းမဲနဲ့တဏှာဒိဋ္ဌိအညီအကျင်းမတီးဘဲနဲ့တန်တန်ရှင်းရှင်းစိတ်ကလေးဟာဖြစ်မနေဘူးလားဖြစ်နေတယ်ဟောအဲ့ဒီအကျိုးတရားပိုင်းဆိုင်ရာလို့ပြောကြပါစို့နော်အေးအဲ့ဒီသိတဲ့အပိုင်းကြတော့သူကအာနာပါနကိုရှုမှအဲ့ဒါလို့သိတာမဟုတ်နောက်ပြောမဲ့အပိုင်းတွေကိုရှုလို့ရှိရင်လည်းအဲ့ဒီအကျိုးရလက်သဘောမျိုးဟုတ်လားအဲ့ဒီသဘောတဘာဝမျိုးကဖြစ်ကိုဖြစ်မှာဟုတ်လားနောက်ပြောတဲ့အပိုင်းတွေကျတော့ဦးဇင်းတို့ကအကျဉ်းမြင်မဲ့ပြောသွားတော့မှာဟုတ်ရလားအခုဦးဇင်းတို့ဒါအာနာပါနပပပဲဒီဥစ္စာကနော်အာနာပါနဟာအဓိကကလည်းဝင်လေထွက်လေထိတဲ့နေရာလေးကိုစူးစိုက်ပြီးတော့ဒါလေးကိုတတိမလွတ်စေနဲ့ထိတိုင်းပဲသိအောင်လုပ်နေနော်ထိတိုင်းပဲသိအောင်လုပ်နေနောက်တော့ဝင်လိုက်ထွက်တယ်ဆိုတာထက်ထီးတယ်ဆိုတာကပိုးပြီးတော့တင်းရှားလာတယ်။နဝင်းနေတာလားထွက်နေတာလားဆိုတာကိုသုံးသပ်တာထက်ဟုတ်လားဝင်လဲထီးတာပဲထွက်လဲထီးတာပဲလေသူဟာကဟုတ်တယ်မဟုတ်လား။အေးအဲ့တော့ပိဋကပေါင်းသူတော်ကောင်းတို့ဒါဦးဇင်းတို့အာနာပါနရှုမှတ်ပွားများတဲ့နေပေါ့ဟုတ်လား။အဲ့ဒီတိုင်းရှုမှတ်ပွားများသွားလို့ရှိရင်ဒါဖြစ်ချင်းပြချင်းကိုသိပြီးတော့နော်တတိတွေညာတွေတိုးတက်လာပြီးတော့နောက်ကိလေသာကင်းကွာပြီးတော့နောက်ဆုံးမညံဖွညံကိုမရနိုင်ဘူးလား။ရနိုင်တယ်ဒါဒီတစ်ပိုင်းလေးနဲ့ရနိုင်တယ်ဆိုကြပါစို့သမုဒ္ဒရာကိုသွားတယ်စိတ်ကန်းတွေအများကြီးရှိတယ်ဟိုစိတ်ကန်းကဆင်းမှဒီစိတ်ကန်းကဆင်းမှမဟုတ်ဘယ်စိတ်ကန်းကဆင်းဆင်းသမုဒ္ဒရာတဲ့ကိုရောက်နိုင်တာပဲဒီအာနာပါနတစ်ခုတည်းနဲ့တရားဓမ္မတို့တကယ်လုံးလဝရိယပြင်းထွန်စွာကြိုးစားမယ်ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တယ်ဟုတ်ရဲ့လားဒါပေမဲ့မြတ်စွာဘုရားကကာယနုပတ္တနာတတိပဋ္ဌာန်မှာဒါနိဗ္ဗာန်တည်းဟူသောပင်လေကြီးကိုဝင်ဖို့အတွက်စိတ်ကန်းကြီး14ခုဟောထားတယ်လို့နားလည်ရမှာနော်ဝင်တဲ့အခါမှာဒါကကျိုးစားတဲ့အခါမှာကိုယ့်ရဲ့စိတ်နဲ့ဟိုကိုက်ညီဖို့ကိုယ့်ရဲ့ဇယိုက်နဲ့ကိုက်ညီဖို့လေလိုတာပေါ့လေဒါတိများသောအားဖြင့်တော့ကျိုးစားကြည့်ရင်တော့ကိုက်ညီကြမှာပါကြီးပဲလို့ဦးစင်းကတော့ထင်ပါတယ်ဟုတ်ရလားဘယ်ကမ္မထံကိုပဲကျိုးစားတကယ်ကျိုးစားရင်တော့ဖြစ်မှာပါပဲဟုတ်ရလားအေးအဲ့တော့ဦးစင်းတို့နောက်ဒုတိယမြောက်အပိုင်းကဘာလဲဆိုတော့ဣရိယာပဌာပပတဲ့အဲ့ဒီအပိုင်းကတော့ပြောရတာလွယ်ပါတယ်ဣရိယာပဌာပပဆိုတာကခန္ဓာကိုယ်မှာတရားဓမ္မတို့ဦးစင်းတို့ယက်တီနိုင်ရေးအတွက်ဣရိယာပုတ်ကြီး၄ခုနဲ့ပြုပြင်နေရတယ်ဒီခန္ဓာကိုယ်ဟုတ်လားဘာလုပ်တယ်သွားနေတာမရှိဘူးလားရှိတယ်အမြဲတမ်းထိုင်နေလို့ဖြစ်တာမဟုတ်ဘူးနော်သွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ဆိုပြီးတော့ဣရိယာပုတ်ကြီး၄ခုရှိတယ်အဲ့ဒါမြတ်စွာဘုရားကဂိဆံတော်ဝါဂိဆာမိတိပဇာနာတိတဲ့သွားရင်သွားတယ်လို့သိပါတဲ့နော်ထီတော်ဝါထီတော်မိတိပဇာနာတိရက်နေရင်လည်းရက်နေတယ်လို့သိပါတဲ့နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်းနေရင်လေထိုင်းနေတယ်လို့သိပါတရားနောဝါတရားနောမိတိပဇာနာတိနော်လျောင်းနေတယ်ဆိုရင်လေလျောင်းနေတယ်လို့သိပါ။ဩတရားကဘာထူးဆန်းတာလဲလို့မထင်နဲ့နော်။သွားရင်သွားတယ်လို့သိရက်ရင်ရက်တယ်လို့သိထိုင်းရင်အိပ်ရင်ထိုင်းနေအိပ်တယ်လို့သိထူးဆန်းလိုက်တာဒါမှန်တရားလားလို့အဲ့လိုမအောင်မိနဲ့နော်။တရားဓမ္မတို့ဦးဇင်းတို့ဒီတကယ်ကတော့သွားနေရင်သွားနေတယ်လို့မသိတာပဲများတယ်။သွားတော့သွားနေတာပဲဒါပေမဲ့သွားနေတယ်လို့မသိပါဘူး။တွေးကြင်ရတွေးပြီးတော့ကြည်ကြင်ရကိုကြည်ပြီးတော့ဟုတ်လားခြေလမ်းမပြည့်ယုံမျှလောက်အလုတ်ဖြစ်ယုံလောက်ပဲစိတ်ဆိုင်ပြီးတော့သွားနေတာဟုတ်လားသွားနေတဲ့အချိန်မှာသွားနေတဲ့အမှုအရာသွားနေတဲ့အနေအထားကိုစိတ်ဆိုင်ပြီးတဲ့အချိန်ဟာနော်တရားမှာတစ်ချိန်တောင်ရှိခြင်းမှရှိမယ်တရားခိုင်နှုံးတောင်ရှိခြင်းမှရှိမယ်ဟုတ်လားများသောအားဖြင့်တတိဟာဒီထဲမှာမရှိဘူးကိုတွေးကြင်တာတွေးနေမယ်အတိတ်ကိုတွေးမယ်အနာဂတ်ကိုတွေးမယ်မဖြစ်ခဲ့ပြီးသားကိစ္စမဖြစ်သေးတဲ့ကိစ္စဒါတွေနဲ့ပဲအချိန်ကုန်ပြီးတော့ဒကာမတို့ဦးရှင်တို့သွားနေတာမရှိဘူးလားကြည့်တယ်အဲ့လိုပဲရက်နေရင်လည်းရက်နေတယ်လို့မသိပါဘူးဆိုလိုတာကယထာယထာဝပနတ္တကာယောပနိဟိတောဟောတိတထာတထာနံပဇာနာတိတဲ့အဓိပ္ပာယ်ကဘာလဲဆိုတော့ခန္ဓာကိုယ်မှာဖြစ်နေတဲ့ပုံစံအတိုင်းလေးနော်ကိုယ်ဘယ်လိုလေးဖြစ်နေတယ်လဲအဲ့ဒီဖြစ်နေတာလေးကိုဖြစ်နေတဲ့အတိုင်းလေးသိတဲ့ဒ အနှစ်ချုပ်ပြီးတော့ပြောတာနော်ဣရိယာပဌာပပကိုဟုတ်လားတခါဒီမိုင်းမြာဣရိယာဘုတ်တခါလေးဟိုထိုင်တာလည်းမဟုတ်ရက်တာလည်းမဟုတ်ခတ်ဆောင်ဆောင်လေးနေတာမျိုးပလက်ကလေးထိုင်ပေါ်မှာအိတ်နေတာမျိုးအဲ့ဒါမျိုးကမရှိဘူးလားရှိတယ်ဘယ်လိုပုံစံမျိုးပဲဖြစ်နေဖြစ်နေအဲ့ဒီဖြစ်နေတဲ့ပုံစံလေးကိုဖြစ်နေတဲ့အနေအထားလေးတိုင်းအမှန်တိုင်းသိအောင်ကြိုးစားရမယ်အဲ့ဒါကိုတတိဆိုင်ပြီးတော့ထားရမယ်ဟုတ်လားအဲ့ဒါဦးဇင်းတို့မာဇီဆရာဘုရားကြီးကတော့ဒါအသေးစိတ်ညွှန်ကြတာပေါ့သွားတယ်ဆိုရင်သွားတယ်လို့သိဆိုတဲ့နေရာမှာဟုတ်လားခြေလမ်းလေးကြွာလာတယ်ရှေ့တိုးတယ်နင်းချလိုက်တယ်ဟုတ်လားအဲ့ဒါကိုကိုကသိပါများလို့ရှိရင်ဒီခြေတလန်းအတွင်မှာနော်ရုပ်သဘာဝနော်ကြွာတက်လာတဲ့ပေါ့တဲ့သဘောဟုတ်လားပြီးတော့လေးသွားတဲ့သဘောထိတဲ့သဘောဒါသဘာဝတရားတွေပဲခုနတုန်းကဝင်လေထွက်လေကိုမှတ်တော့လေဒါသဘာဝတရားပဲမို့လားဟုတ်တယ်နော်အဲ့လိုပဲသွားရထိုင်လျောက်ဣရိယာပုတ်၄ပါမှတ်ပြီရှုပြီဆိုလို့ရှိရင်လည်းဒါသဘာဝတရားကိုပဲရှုမှတ်ရရောက်တယ်။ဒါကြောင့်သူ့ကိုရှုလို့ရှိရင်လည်းပဲဟောဣတိအစ္စတံဝါကာယေကာယ ानु ပတိဝိရတိဗဟိတဝါကာယေကာယ ानु ပတိဝိရတိဟောမိမိခန္ဓာကိုယ်ဟာဒီလိုသွားနေလို့သူများလည်းပဲသွားနေတာမရှိဘူးလား။ရှိတယ်။ဟုတ်လား။အစ္စတဗဟိတတွေနားလေလာတယ်ပေါ့။ပြီးတော့ဘာတော့သမုဒိယဓမ္မ ानु ပတိဝါဖြစ်ချင်းကိုသိတယ်ဝေယဓမ္မ ानु ပတိဝါပြက်ချင်းကိုသိတယ်။ဟောဖြစ်ချင်းပြက်ချင်းသူလည်းပါလေသိနိုင်တာပဲ။ဒါတည်းမကဘူးအဋ္ဌိကာယောတိဝါပနတ္တနော်ကာယမျှတာဖြစ်နေတယ်ငါသူတပားမပါဘူးပုဂ္ဂိုလ်တ attva မပါဘူးအဲ့ဒီအတိအဲ့ဒီတတိလေးဟာအဲ့ဒီတတိလေးဖြစ်လာတာဟာတတိကိုတိုးပွားဖို့အတိဉဏ်ကိုတိုးပွားဖို့အလွန်ငါသာဖြစ်တယ်မဆွဲလမ်းမဲနဲ့နေခြင်းဖြစ်တယ်လို့အဲ့ဒီသဘောတဘာဝတွေဆက်ပြီးတော့ဖြစ်မလာဘူးလားဖြစ်လာတယ်အဲ့ဒါကြတော့တော်တော်မြင့်မြတ်တဲ့အပိုင်းကိုရောက်သွားပြီနော်အဲ့တော့ဣရိယာပုတ်၄ပါးကိုရှုမှတ်ခြင်းတည်းလည်းပဲအာနာပါနကိုရှုမှတ်တော့ရရှိတဲ့မြင့်မြတ်မှုတွေကိုရတယ်လို့သူလည်းမရဘူးလားရတယ်ဟုတ်လားဒန်းတူဟောထားတာเนาะမြတ်စွာဘုရားကเนาะဒန်းတူဟောထားတာအဲ့ဒီအပိုင်းလေးတွေကဦးဇင်းတို့နောက်ပိုင်းတွေကြတော့အကျေပြောမှာမဟုတ်တော့ဘူးเนาะဒီဒါကဦးဇင်းတို့ဣရိယာပုတ်၄ပါးရှုမှတ်ပွားများတဲ့နေပေါ့ဣရိယာပဋ္ဌဒါကာယ ानु ပတနာတတိပဋ္ဌံတွေကနေဖြာထွက်လာတဲ့အကြောင်းအရာတွေကိုပိဋကပေါင်းသူတော်ကောင်းတို့ဒါစိတ်ရှိလက်ရှိပြောနေတယ်စိတ်ရှိလက်ရှိနားထောင်နေကြတယ်ပေါ့เนาะအေးအဲ့တော့ဦးဇင်းတို့နောက်တတိယပိုင်းကဘာလဲဆိုတော့တံပဇိညာပပ္ပာတဲ့တံပဇိညာဆိုတာပိဋကပေါင်းသူတော်ကောင်းတို့တတိတံပဇင်ဆိုပြီးတော့တွဲသုံးကြတာတွေမရှိဘူးလားရှိတယ်နော်တံပဇိညာတံပဇာနာတို့ကအပြားအားဖြင့်သိတယ်ပေါ့တံပဇိညာအဲ့ဒါကြတော့မြတ်စွာဘုရားကတို့ကအသေးစိတ်အမှုအရာလေးတွေကိုသိအောင်ကြိုးစားခိုင်းတဲ့အပိုင်းကိုရောက်လာတယ်နော်အသေးစိတ်ဦးဇင်းတို့အသေးစိတ်ဘလို့တိခိုင်းလဲဆိုတော့အဘိက္ခံတွေပဋိက္ခံတွေတမ္ပဇာနာကာရီဟောတိတဲ့နော်ရှေ့ကိုတက်တယ်ဆိုရင်ရှေ့ကိုတက်တယ်လို့သိပါနောက်ကိုဆုတ်တယ်ဆိုရင်နောက်ကိုဆုတ်တယ်လို့သိပါဟောသွားရင်လာရင်နဲ့ဟုတ်လားဆိုင်ထဲပြူထဲမှာကိုယ်တို့ဈေးရောက်ရင်နဲ့ရှေ့နေနေလေးတိုးသွားလိုက်နောက်လှည့်လိုက်ဒါမျိုးတွေလုပ်နေတာမရှိဘူးလားရှိတယ်အဘိက္ခံတွေပဋိက္ခံတွေတမ္ပဇာနာကာရီဟောတိအဲ့ဒါကိုလည်းပဲသတိကလေးထားပြီးတော့သိအောင်ကြိုးစားရမယ်အလောကိတွေဝိလောကိတွေတမ္ပဇာနာကာရီဟောတိတဲ့တဲ့တဲ့ကြည်တယ်တစောင်းကလေးကြည်တယ်ဟောတရားထုတ်တဲ့လူဆိုတာကအိန္ဒိယပြက်အောင်မော့ကြည်တာမျိုးတွေဘာတွေအဲ့ဒါမျိုးကြတော့မြတ်စွာဘုရားကမဟုတ်ဘူးပေါ့အမှန်ကတော့မော့ကြည်လဲကြည်တယ်လို့သိရမယ်ပေါ့သို့တော်စာထဲမှာတော့ဟောထားတာကတဲ့တဲ့ကြည်တယ်တစောင်းကြည်တယ်အိန္ဒိယရကြည်တယ်လို့ဆိုလိုတာပါပဲဟုတ်လားအဲ့ဒါကိုလည်းဘာလို့ရမလို့သိအောင်ကြိုးစားရမယ်သတိထားရမယ်ပြီးတော့သမိရှိတေပတာရိတေတမ္ပဇာနာကာရီဟောတိတဲ့ခန္ဓာကိုယ်ရဲ့ဟိုဦးဇင်းတို့အကွေးအစ်စ်တွေကိုကွေးတယ်ဆန့်တယ်မရှိဘူးလားရှိတယ်လက်တွေကွေးတာဆန့်တာရှိတယ်ခြေထောက်တွေကွေးတာဆန့်တာရှိတယ်ခါတွေကိုကွေးတာဆန့်တာရှိတယ်အဲ့ဒီကွေးတာဆန့်တာကိုလည်းသိအောင်ကြိုးစားရမယ်တဲ့တမစင်ညာဘိုင်းမှာပြောတာကဟုတ်ရလားပြီးတော့ဗာပြောတုံဆိုတော့သင်္ကာတိပတ္တစီဝရဓာရဏီတမ္ပဇာနာကာရီဟောတိတဲ့နော်တပိတ်သင်္ကန်းတွေကိုယူပြီးတော့ကင်နေသင်္ကန်းကိုယုံနေရမ်းနေလူတွေဆိုရင်တော့အင်ဂျီဝစ်တယ်ပေါ့ဟုတ်လားပကံခွဲရောက်ကိုကင်နေပြောလို့မရဘူးလားအေးအဲ့ဒီကိစ္စတွေကိုလည်းပဲအသေးစိတ်သိရမယ်တဲ့နော်ပြီးတော့ဗာလဲဆိုတော့အတိတေခာယိတေတာယိတေတမ္ပဇာနာကာရီဟောတိတဲ့နော်အတိတေခာယိတေအတိတေပိတေခာယိတေတာယိတေစားတယ်တောက်တယ်ခဲတယ်ရက်တယ်ဟောနော်အစာဟာရနဲ့ပတ်သက်ပြီးတော့ဒါမြတ်စွာဘုရားကစုံအောင်ပြောတာပါအဲ့ဒါကိုသိရင်လည်းပဲအဲ့ဒါကိုဖြစ်တယ်ဆိုရင်လည်းသိအောင်ကြိုးစားရမယ်တဲ့ပြီးတော့ဥစ္စာရပတ္တဝကံမေတမ္ပဇာနာကာရီဟောတိတဲ့ကျင်ကြီးကျင်ငယ်ကိစ္စပြုတဲ့အခါမှာလည်းပဲတတိကလေးထားပြီးတော့သိပြီးတော့ပြုရမယ်တဲ့အသေးစိတ်ညွှန်ကြတာเนาะမြတ်စွာဘုရားက ပြီးတော့မှအနှစ်ချုပ်ပြီးတော့ဂတိထိတေနိသိင်တေနော်ဂတိထိတေနိသိင်တေသွားတယ်ရက်တယ်ထိုင်တယ်သုတ်တေအိတ်တေနော်ပြီးတော့ဇာဂရိတေနိုးလာတယ်ဗာတိတေစကားပြောတယ်တုန်လိပါဝေစိတ်စိတ်နေတယ်အဲ့ဒီအခြေအနေမျိုးမျိုးကိုလည်းပဲသိအောင်လုပ်ပါတဲ့ဘာမှကိုမကြံတော့ဘူးနော်တကယ်ကြီးမိုက်မြန်ဂတိထိတေနိသိင်နိသိင်တေသုတ်တေဇာဂရိတေပါတိတေတုံနေပါဝေနော်ဒကာဓမ္မတို့ဦးဇင်းတို့ဘဝမှာဖြစ်နေတဲ့အခြေအနေတွေကိုအမှန်အတိုင်းမလုပ်ရမတော့သိအောင်ကြိုးစားရမယ်ဒါသမဉ္ဇဉ်ပတ်ပါပဲအဲ့ဒါလို့သိအောင်လုပ်မယ်ဆိုလို့ရှိရင်သူလည်းပဲယခုနကပြောခဲ့တဲ့အသိဉာဏ်လေးဖြစ်လာဖြစ်ချင်းပြည့်ချင်းတွေကိုသိလာမယ်နော်ပြီးတော့လောကကြီးကိုမကန့်ညိပဲနဲ့နောက်ကိလေသာတွေကင်းပြီးတော့တတိတွေဉာဏ်တွေတိုးလာလိမ့်မယ်လို့မြတ်စွာဘုရားမဟုတ်ဘူးလားဟုတ်တယ်အဲ့ဒါသမဉ္ဇဉ်ပတ်ပါပေါ့ဦးဇင်းတို့ဒီနေရာမှာတမေညပပဆိုတာနဲ့ပတ်သက်ပြီးတော့ဒီအပိုင်းထဲမှာပြောစရာလေးတခုတော့ရှိတယ်။အဲ့ဒါကဘာလဲဆိုတော့ဟိုတမ္ပဇင်တရားဟာ၄ပါးရှိတယ်ဆိုတဲ့အကြောင်းကိုပြောချင်။နော်။တမ္ပဇင်ညတရားဘယ်နှပါးရှိတယ
်
။၄ပါးပါဗျာ။၄ပါးရှိတယ်။အဲ့ဒါဘာလဲဆိုတော့ဦးဇင်းတို့တတ္ထကတမ္ပဇင်နဲ့နံပါတ်၁ကတတ္ထကတမ္ပဇင်ဆိုတာကလှုပ်တော့မယ်ပြောတော့မယ်တွေးတော့မယ်တခုခုပေါ်လေသွားမယ်လာမယ်စားမယ်တောက်မယ်ဘာပဲလှုပ်လှုပ်မလှုပ်သေးခင်မှာဒါအကျိုးရှိမလားအကျိုးမြတ်မဲ့လေမလားလို့အကျိုးရှိအကျိုးမဲ့ကိုစဉ်းစားတာကိုအဲ့ဒါတတ္ထကတံပဇင်လို့ခေါ်တယ်ဒကာသမားတို့ဦးဇင်းတို့မှာအဲ့ဒီတတ္ထကတံပဇင်လဲနဲတာပဲနော်လှုပ်ချင်ရင်လှုပ်ချလိုက်တာပဲသိပြီတော့မစဉ်းစားဘူးပေါ့ဟုတ်လားအကြီးကြီးတွေလှုပ်မယ်ဆိုရင်တော့စဉ်းစားတာပေါ့အသေးလေးတွေကြတော့စဉ်းစားတာရှိလားမရှိဘူးတော့ရေတောက်တော့မယ်ဆိုရင်အကျိုးရှိမလားအကျိုးရှိမဲ့မလားအဲ့လောက်ထိတော့လူတွေဟာစဉ်းစားသလားမစဉ်းစားဘူးတော့မစဉ်းစားလို့ဒီခါလေးမှားသွားတာပေါ့မရှိဘူးလားအားရှိတာပေါ့ဒီခါရင်ကိုဘာစားထားလို့စားထားမှမသိမတည့်တာကိုဆက်ပြီးတော့စားမိတာမျိုးကမရှိဘူးလားဒါကြောင့်အလုပ်တစ်ခုမလုပ်သေးခင်မှာဒါဟာအကျိုးရှိမလားအကျိုးမဲ့မလားလို့စဉ်းစားဖို့လိုတယ်တဲ့ဆင်ခြင်ဖို့လိုတယ်အဲ့ဒါတတ္ထကတံပဇင်တဲ့နော်နောက်ပြီးတော့ဦးဇင်းတို့နံပါတ်1ကတပ္ပါယတံပဇင်တဲ့တပ္ပါယတံပဇင်ဆိုတာကဒါလုပ်လို့သင့်တော်ပါမလားမသင့်တော်ဘူးလားဆိုတာကိုစဉ်းစားရအကျိုးရှိတယ်ဆိုအောင်တော့တင့်တော်မှာတချို့ကိစ္စကလုံရမတင့်တော်ရင်မလုံရဟောသူကပူပြီးတော့နူးညံ့သွားတယ်နော်တကယ်ကြီးမိုက်မြဆိုကြပါစို့ဟောတရားဟောတာဟာအကျိုးရှိတဲ့အလုပ်ပါပဲသို့တော့စီဝါကြီးအကြောင်းပြောနေတဲ့အလုပ်ရှုပ်နေတဲ့လောကီအခြေအနေတွေလုံနေတဲ့အချိန်မှာကိုကတရားသွားဟောလို့ဖြစ်မလားမဖြစ်ဘူးဟုတ်တယ်နော်တကယ်ကြီးမိုက်မြဟောအကျိုးရှိတိုင်းလည်းပဲလုံလို့ဖြစ်တာမဟုတ်ဘူးတချို့ကိစ္စကလုံတဲ့နဲ့အချိန်ကြာမှလုံရတယ်ပြောတဲ့နဲ့လူကမှပြောရတယ်ဟိုအကျိုးရှိတဲ့ဇာကားပါပဲကောင်းမြတ်တဲ့ဇာကားပါပဲသို့တော်ဒီလူကသိပ်ပြီးတော့မိုက်မဲတဲ့လူကိုဇာကားကိုလက်ခံနိုင်မဲ့အခြေအနေမရှိမှုမျိုးဆိုရင်ပြောလို့ဖြစ်မလားဟိုအကျိုးရှိတဲ့အလုပ်ပင်ဖြစ်တော်လဲပဲမသင့်တော်ဘူးပေါ့ဟုတ်လားအဲ့ဒီတော့အဲ့ဒီအပိုင်းလေးကပို့ပြီးတော့နက်နဲတဲ့အပိုင်းရှိတယ်နော်အဲ့ဒါကပါလေတပ္ပါယတံပဇင်လှုပ်တဲ့မလှုပ်တဲ့ဆိုတာလေးကိုချစ်ချိန်နံပေါ့တော့စဉ်းစားရမယ်ဒီတံပဇင်နှစ်ပါးကဥစဉ်တို့လောကီကိစ္စမှာလည်းပဲကြီးပွားချောင်းချမ်းသာချောင်းတရားလို့ဆိုတယ်နော်လုံးတခုလုံးတော့မယ်ဆိုရင်အကျိုးရှိမလားမရှိဘူးလားစဉ်းစားအကျိုးရှိတယ်ဆိုရင်တောင်မှဒါအခုလုံးသင့်ပြီလားမလုံးသင့်ဘူးလားလို့စဉ်းစားအောင်တဲ့အကျိုးမရှိဘူးဆိုရင်တော့လုံးသင့်မလုံးသင့်ကိုဆက်ပြီးတော့မစဉ်းစားတော့နဲ့လုံးဝကိုမလုံးသင့်ဘူးပေါ့တော့ပေါ့ရလားအေးအဲ့တော့ဦးဇင်းတို့တတ္ထကတံပဇင်နဲ့တပ္ပါယတံပဇင်ကလောကီမှာလည်းကြည်ပွားချမ်းသာကြောင်းလောကုတ္တရာတရားကိုစူးစမ်းတဲ့နေရာမှာလည်းသူတို့ဟာအင်မတန်အားကြီးတဲ့ကုသိုလ်ကောင်းမှုဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့ဆိုတယ်ဟုတ်ရလားအေးအဲ့တော့တံပဇင်က၄ပါးပြောမှာနော်အခုမှ၂ပါးရှိသေးတယ်ဟုတ်လားအေးနောက်ဦးဇင်းတို့တတိယတံပဇင်ကဘာလဲဆိုတော့ဂောစရတံပဇင်တဲ့ဂောစရဆိုတာကြက်စားရနေမြီလို့ဆိုတယ်နော်တံပဇင်ဆိုတာကဆင်ကျင်တယ်တတိကလေးနဲ့အတိကလေးနဲ့လှုပ်တယ်လို့အကျဉ်းပြန်ပြောကြပါစို့ဟုတ်ရလားအဲ့တော့ဂောစရကြက်စားရဆိုတာဘာလဲဒီတတိပဋ္ဌာန်တရား၄ပါးကိုပြောတာပါတတိပဋ္ဌာန်တရား၄ပါးဟာတရားဓမ္မတို့ဦးဇင်းတို့အလွန်ဘေးကင်းတဲ့ကောင်းကျိုးချမ်းသာရစေနိုင်တဲ့ကြက်စားရမယ်ဒီစိတ်ဟာဒီတတိပဋ္ဌာန်တရား၄ပါးမှာသာတကယ်လို့ကြက်စားမယ်ဆိုလို့ရှိရင်အများကြီးချမ်းသာမှုရတယ်ဒါကြောင့်တတိပဋ္ဌာန်တရား၄ပါးကိုဂောစရလို့ခေါ်တယ်ကြက်စားရနော်ဦးဇင်းတို့ကြက်စားရဆိုတဲ့နေရာမှာဟိုနွားတွေဘာတွေနွားစကြက်တို့ဘာတို့သုံးတာမရှိဘူးလားအေးမျက်နှာကလေးတွေဘာလေးတွေပေါ်တဲ့နေရာနွားသွားကြောင်းမယ်ပေါ့ဒါနွားတွေရဲ့စကြက်ပေါ့ဒါကဓမ္မတို့ဦးဇင်းတို့ဉာဏ်ရှိတဲ့အကျိုးရှိခြင်းရတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ရဲ့တကြက်ဟာတိပ္ပံတရား၄ပါးပဲ။ဒါကဓမ္မတို့အဲ့ဒီစကြက်မှာကျက်စားမယ်ဆိုလို့ရှိရင်ဒါဘေးကင်းနိုင်တယ်ပေါ့။ဟိုဒီတိပ္ပံတရားနဲ့ပတ်သက်ပြီးတော့ပိဋကတ်တို့လည်းကြားဖို့ပေးသားပါ။ နော်ဘီလုံးငှက်ကလေးနဲ့စွန်ရင်းမြတ်စွာဘုရားဟောထားတဲ့တကုဏ္ဏဂိတုတ်တံဆိုတာရှိတယ်လေဒါဥစဉ်တို့လည်းပဲသတိပဋ္ဌာန်ဂုံကြီးဆိုပြီးတော့ဟောထားတာကြည်ကြည်ပြည့်မြတ်ဟောထားတာရှိတယ်နော်အဲ့ဒီထဲမှာတော့ဒီလုံနီးကန်လေးကိုအသေးစိတ်ပြောထားတာမပါဘူးပေါ့ဟုတ်ရလားအဲ့ဒီမှာဥစဉ်တို့ဘီလုံးငှက်ကိုသိန်းစွန်ကတုတ်သွားတော့သိန်းစွန်ရဲ့လက်ထဲမှာခြေသေးထဲမှာဘီလုံးငှက်ကအရှင်ကလေးပါသွားတာအဲ့သူကဘယ်လိုအော်တော့အော်ငါဟာ50ကျက်ထဲမှာမကျက်စားမိလို့ဒီလိုဒုက္ခရောက်ရတာတကယ်လို့50ကျက်မှာငါကျက်စားမယ်ဆိုလို့ရှိရင်ဒီစွန်ရင်းဟာငါ့ကိုမဖမ်းနိုင်ဘူးတဲ့စစ်ပွဲသာတိုက်ပွဲသာဖြစ်လိမ့်မယ်တဲ့သူအဲ့လိုပြောတာအဲ့တော့စွန်ကမခံနိုင်ဘူးမင်းစစ်ချက်ကဘယ်နေရာတော့တူစစ်ချက်ကိုပြောတယ်သူစစ်ချက်ကထဲခဲကြတယ်ဟာသူစစ်ချက်ပဲတဲ့အဲ့ဒါစွန်ကအဲ့ဒီနေရာကိုပို့ပြီးတော့ပြန်ပြီးတော့ဖမ်းတာပဲမဟုတ်လားဖမ်းတော့ဟိုကစိန်ခေါ်တယ်ထဲခဲပို့တက်ပြီးတော့ကင်လာဖမ်းလဲအရန်တင်းဖြစ်ပြီးအဲ့ဒါဆွန်ကအရှိန်နဲ့အတင်းတုတ်တယ်အနားလေရောက်ပြီဆိုတော့မှသူကသူ့နေရာသူ့စိတ်ချက်ဆိုတော့အလွန်ကျွမ်းကျင်တယ်ရှုပ်ကနေတခါလဲထဲကဘတ်အောက်ထဲကိုအသာလေးဝင်သွားတယ်ထဲကဘတ်နဲ့ရင်ဘတ်နဲ့တိုက်ပြီးတော့ဆွန်ဒုက္ခရောက်ရတယ်အဲ့ဒီအခြေအနေကိုမြတ်စွာဘုရားကအဲ့ဒီဇတ်တော်ကိုဟောပြီးတော့ယဟန်တို့တဲ့တတိပဌံတရား၄ပါးဟာသင်တို့အတွက်ကိုယ်ပိုင်စကြက်ဖြစ်တယ်ကိုယ်ပိုင်စကြက်ဆိုတာယန္တူတွေကိုယ့်ကိုဝင်ရောက်နှိပ်စက်ဖို့မလွယ်တဲ့နေရာကိုယ့်အတွက်ဘေးကင်းတဲ့နေရာအန္တရာယ်ကင်းတဲ့နေရာဟုတ်လားအေးကာမဂုဏ်တရားအာယုံ၅ပါးတွေကတော့သူတစ်ပါးပိုင်တယ်သူတစ်ပါးစကြက်ဖြစ်တယ်ဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမှာဟောထားတာရှိအဲ့ဒါဥစဉ်တို့ဂောစရတံပစင်ဆိုတာလေး ਨੇ ဆက်ဆက်ပြီးတော့ဒါပြောပြတာအဲ့တော့ဂောစရတံပစင်ဆိုတာဘာလဲဒီခန္ဓာကိုယ်ပေါ်မှာဖြစ်တိုင်းဖြစ်တိုင်းသောတဘာဝတရားတွေရဲ့အပေါ်မှာတတိဉာဏ်ပညာဦးစီးပြီးတော့တိနေအောင်စူးစမ်းနေတယ်ဆိုရင်အဲ့ဒါဂောစရတံပစင် ਨੇ ပြည့်စုံတယ်လို့ဆိုရတယ်နော်တတိပဌာန်တရား၄ပါးကိုရှုမှတ်နေတယ်ဆိုရင်အဲ့ဒါဘာလဲဂောစရတံပစင် ਨੇ ပြည့်စုံတယ်။လင်းနဲ့သွားပြီနော်တံပစင်ကသွားတိုင်းသိမယ်စားတိုင်းသိမယ်ပြောတိုင်းသိမယ်ဘယ်လိုအခြေအနေမျိုးမဆိုသိနေအောင်ယူဆနေပဲအဲ့ဒါဘာလဲဂောစရတံပစင်အဲ့ဒီဂောစရတံပစင် ਨੇ ပြည့်စုံပြီဆိုရင်တဲ့နောက်ဆုံးအစစ်အမြင့်ဆုံးတံပစင်တရားရမယ်တဲ့အဲ့ဒါကဘာလဲဆိုတော့အတ္တမောဟတံပစင်တဲ့အတ္တမောဟတံပစင်ဆိုတာကတိတဲ့တိတိုက်တဲ့တရားတွေကိုအမှန်တိုင်းသိသွားတာအဲ့ဒါအတ္တမောဟတံပစင်ပဲတရားကိုကောက်ရင်ပညာရနော်ဒီကကြီးဒီမကြီးများဆိုကြပါစို့သစ္စာ၄ပါးသိသွားတယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားတယ်ခန္ဓာဟာဘဝဟာဆင်းရဲပဲလို့သိသွားတယ်အဲ့ဒါပါလေအဲ့ဒါအတ္တမောဟတံပစင်ပဲနော်ခန္ဓာဟာမမြဲဘူးဖြစ်တိုင်းဖြစ်တိုင်းသောသဘာဝတရားတွေဟာပျက်စီးချုပ်ပြောက်နေတယ်လို့သိတယ်ဒါလည်းပါလေအတ္တမောဟတံပစင်ပဲဝိပဿနာဉာဏ်တည်တာအတ္တမောဟတံပစင်လို့ဆိုရတယ်သစ္စာလေးပါးကိုသိတဲ့ဉာဏ်နေလည်းပဲဒါအတ္တမောဟတံပစင်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်သို့တော့အဲ့ဒီမြင့်မြတ်တဲ့အတ္တမောဟတံပစင်သည်ဂောစရတံပစင်နဲ့ကင်းပြီးတော့မရနိုင်ဘူးဟုတ်ရလားဂောစရတံပစင်ဆိုတာဘာပြောတာလဲသတိပဋ္ဌာန်တရားလေးပါးကိုပွားများတာကာယဝေဒနာစိတ်တဓမ္မဆိုတဲ့ဒီအာယုံမှာပဲတတိကလေးစိုက်စိုက်ပြီးတော့နေနိုင်အောင်ကြိုးစားလာအဲ့ဒါပါလေဂောစရတံပစင်ဟုတ်ပြီလားအဲ့တော့တံပစင်ဘယ်နှပါတော့၄ပါးတထကတံပစင်အကျိုးရှိမရှိစဉ်းစားဆင်ခြင်တယ်။တပ္ပယတံပစင်အကျိုးရှိတယ်ဆိုအောင်တော့လုံးတဲ့မလုံးတဲ့စဉ်းစားတယ်။နော်။ပြီးတော့ပါလေဂောစရတံပစင်သတိပဋ္ဌာန်တရား၄ပါးနဲ့နေတယ်။အတ္တမောဟတံပစင်သတိပဋ္ဌာန်တရား၄ပါးမှာကျက်စားနေလို့ဉာဏ်ပညာကြီးလာတဲ့သဘော။ဟုတ်ရလား။အဲ့တော့ဦးဇင်းတို့တံပစင်ညပပ္ပမှာမြတ်စွာဘုရားကခုနတုန်းကဒါအသေးစိတ်ပြောပြသွားပြီဦးဇင်းတို့ပြန်မကောက်တော့ဘူးနော်။ရှေ့သွားစရာတွေကအများကြီးရှိတယ်။ဟုတ်လားဒါပါလဲဆိုတော့တံစင်ညာပါပါနော်14ပိုင်းတည်းကဘယ်နှပိုင်းပြီးသွားပြီတော့3ပိုင်းပဲပြီးသေးတယ်နော်တရားကတကောင်ထိမြန်ရောက်သွားမလားမသိဘူးဟင်တရားကြီးဒီမှာကြီးများမနေ့တုန်းကနည်းနည်းတူသွားတယ်နဲ့တူတယ်နော်တရားဟုတ်လားအဲ့တော့ဦးဇင်းတို့၄ခုမြောက်သွားကြရအောင်၄ခုမြောက်ကပါလဲဆိုတော့ဩပฏิကူလမနတိကာရပါပါတဲ့ခန္ဓာကိုယ်မှာဆက်စုပ်ယုံရှားပွဲတွေသာရှိတယ်ဆိုတာကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားတဲ့အပိုင်းလို့ဆိုရပါစို့ဟုတ်ရလားအဲ့ဒါမြတ်စွာဘုရားကဟောပฏิကူလမနတိကာရပပမှာဘယ်လိုဟောလဲဆိုတော့ဣမမေဝကာယဥဒ္ဓံပါဒတလအဒောကိတမထကာဥဒ္ဓံပါဒတလဟောဒီခန္ဓာကိုယ်ကြီးကိုတဲ့ဥဒ္ဓံပါဒတလခေါင်းကစပြီးတော့ခြေထောက်ထိတိုင်အောင်ပြောပုံကလေးကနော်အဒောကေတမတ္တကအောက်ကဆက်ပြီးတော့အပေါ်ခေါင်း7တိုင်အောင်တဲ့နော်ကြည့်ရမယ်ကြည့်ရမယ်နော်ဥဒ္ဒံပါဒတလအဒောကေတမတ္တက ပြီးတော့ဘာဆက်ပြောလဲဆိုအတုရှိနော်မစင်ကျင်တဲ့အရာတွေနဲ့ပူရန်ပြည်နေတဲ့နော်ဒီခန္ဓာကိုယ်ကြီးကိုကြည့်ပါတဲ့ကြည့်တဲ့အခါကျတော့ဘာတွေတွေ့မလဲဆိုတော့အထိအိမတ်သမိန်ကာယီဒါလေးကိုပေးသက်ပေါင်းတို့တော်ကတို့တချို့ရလိမ့်မယ်နော်အထိအိမတ်သမိန်ကာယီကေတာလောမာနာခာတန္တာတဇောဆိုတော့မလာဘူးလားလာအရိဗေကပါလေအထိအိမတ်သမိန်ကာယီအထိရှိနေတဲ့အိမတ်သမိန်ကာယီဟောဒီခန္ဓာကိုယ်ကြီးမှာဘာတွေရှိနေတယ်စံပဲမွေညင်းခြေသေးလက်သေးသွားအရေးအသားအကျော်အယိုးရိုးရင်းချင်းသည်အညို့နှလုံးအသေးအမြေးအဖျင်းအဆုတ်ဥမဦးသိန်းအစာသေးအစာဟောင်းအုံနှောက်တီးကြီးတလိပ်ပြီးသွေးချွေးအစီကဲမျက်ရည်အစီကြီးတတွေးနှက်အစေးကျင်ငယ်ဆိုပြီးတော့ဘယ်နှမျိုးလဲဗျာ32မျိုးအဲ့ဒီ32မျိုးကိုတစ်ခုစီတစ်ခုစီညံနဲ့ပိုင်းခြားပြီးတော့မြင်အောင်ကြည့်ရစိတ်ကူးနဲ့မြင်လို့မရဘူးလားရတယ်နော်တကယ်ကြီးမိုင်းပြစိတ်ကူးနဲ့မြင်လို့မရဘူးလားရတယ်ဟိုအခုခေတ်မှာအထောက်ကူပစ္စည်းတွေအင်မတန်ပေါ်ပါတယ်နော်အသေးလေးကဘယ်လိုပုံစံလေးအဆုတ်ကဘယ်လိုပုံစံဘာအလုပ်ကိုလုပ်တယ်နော်အဲ့ဒါတွေကိုမြင်အောင်ကြည့်နော်တရားရှာဘယ်မှာတွေ့လို့ဆိုတယ်အေးဒီခန္ဓာကိုယ်ကြီးဟာတရားရခြင်းရဲ့နော်ပုံစံပစ္စည်းကြီးလို့ဆိုရပါစို့ဟုတ်ရဲ့လားဒါကိုကြည့်ပြီးတော့အမှန်သိပြီးတော့လူဟာမြင့်မြတ်တဲ့လူဖြစ်နိုင်ဟုတ်ရဲ့လားဒါကိုဒါကိုပဲမြတ်စွာဘုရားကသိခိုင်းတာပါပဲကြည့်ခိုင်းတာပါပဲအကျံမြင်ပြောတာနော်အေးအဲ့ဒါလို့ကြည့်တော့တဲ့မြတ်စွာဘုရားကဥပမာလေးနဲ့ပြောတယ်ဘယ်လိုပြောလဲဆိုတော့တေယထာပိဘိက္ခဝေဥဘောမုခံပုတောလိနော်တေယထာပိဥပမာအားဖြင့်တဲ့ဥဘောမုခံပုတောလိတဲ့ဟောအပေါင်းနှစ်ဖက်ပါတဲ့အိတ်ကြီးတစ်လုံးရှိတယ်ဆိုရပါစို့တဲ့အဲ့ဒီအိတ်ကြီးကိုတစ်ဖက်ကအပေါက်ကဆုရှိပြီးတော့အဲ့ဒီအိတ်ကြီးတဲကိုဘာထည့်ထားတုံဆိုတော့ဆံနေသဘာတွေပဲတွေပြောင်းနေနှမ်းနေအဲ့ဒါတွေအစုံထည့်ထားထည့်ထားပြီးတော့အပေါက်ကနေပြန်ပြီးတော့စီးထားလိုက်တယ်ပေါ့အဲ့တော့ဘာအိတ်ကြီးမှမသိဘူးဒီအိတ်ကြီးကဟုတ်လားအဲ့ဒါတမေနံအဲ့ဒီအိတ်ကြီးကိုစက္ခုမှာမျက်စိအမြင်ရှိတဲ့ပုရိသောယောက်ျားဟာတဲ့အဲ့ဒီအိတ်ကြီးရဲ့အဝတဝကိုဖြေးပလိုက်တယ်ဖြေးပြီးတော့ဘာတွေတုံဆိုပြီးတော့တည်တည်ချာချာကြည့်တယ်ကြည့်လိုက်တဲ့အခါကျတော့အော်ဒါကတော့ဆံပဲဒါကတော့စဘာပဲဒါကတော့ပြောင်းမယ်ဒါကတော့နှမ်းမယ်ဒါကတော့ပဲပဲလို့အမှန်တိုင်းမသိရဘူးလားသိရတယ်အဲ့ဒါလိုပဲဒကာဓမ္မတို့ဦးဇင်းတို့တွေဟာလည်းပဲဒဇပရိယန္တံအရေးတူအရေးပါနဲ့အပေါ်ကအုပ်ပြီးတော့ထုတ်ထားတဲ့ဒီခန္ဓာကိုယ်ကြီးမရှိဘူးလားရှိတယ်အဲ့ဒီခန္ဓာကိုယ်ကြီးကိုညံနဲ့ဖြေပြီးတော့နော်ဗာနဲ့ဖြေရမယ်ညံနဲ့ဖြေရမယ်ညံနဲ့ဖြေပြီးတော့အဲ့ဒါဒဇစီတစ်ခုစီတစ်ပုံစီ32ပုံကိုကျွမ်းကျင်အောင်ကြည့်ရမယ်အဲ့ဒါလိုကြည့်လို့ရှိရင်သူလည်းပဲပိဋကပေါင်းသူတော်ကောင်းတို့ယခုနကပြောခဲ့တဲ့အကျိုးကျေးဇူးတွေရနိုင်တယ်နော်ငါခန္ဓာကိုယ်သာတလို့မတင်နေတာမဟုတ်ဘူးဘဇုခန္ဓာကိုယ်မှမတင်တယ်ဟောမသိနိုင်ဘူးလားသိနိုင်တယ်သိနိုင်တယ်အကုန်လုံးဟာဟောစက်ယုံတစ်ခုတည်းကထွက်တဲ့ပစ္စည်းတွေလိုပဲအတူတူပဲဟုတ်တယ်မို့လားမသိနိုင်ဘူးလားသိနိုင်တယ်ပြီးရင်သူလည်းပဲသမုဒယဓမ္မနုပတိဝါဖြစ်ချင်းပြက်ချင်းကိုသူလည်းသိနိုင်တာပဲနော်ဝေယဓမ္မနုပတိဝါနော်ဖြစ်ချင်းပြက်ချင်းမသိနိုင်ဘူးလားသိနိုင်တယ်အဋ္ဌကာယောတိဝါပနတသတိပိစုပဋိတာဟောတိဒီတတိကလေးကဩဓာတ်တွေပဲရှိတယ်ပုဂ္ဂိုလ်တ attva မရှိပါလားမတင့်တယ်တဲ့သဘောတွေပဲရှိတယ်လို့ तू မသိဘူးလားသိတယ်အဲ့ဒီအတိကသတိတပံတိုးပွားဖို့ငါဖြစ်တယ်အတိညာတိုးပွားဖို့အလွတ်ငါဖြစ်တယ်လောကကြီးကိုမဆွဲလန်းမဲ့နေနဲ့တဏ္ဍာဒိဋ္ဌိတို့ဖြင့်မဖီပဲနဲ့ညင်ညက်ညက်နေနိုင်တဲ့အကြောင်းမဖြစ်ဘူးလားဖြစ်တယ်ဟုတ်ရဲ့လား तू လည်းပဲပိဋကပေါင်းသူတော်ကောင်းတို့အလွန်တန်ဖို့မကြည့်ဘူးလားကြည့်တယ်နော်ဟိုတရားကလုတ်တက်ဖို့ရာကနီးတိလို့ရှိရင်အရန်ကြီးမခဲရင်ဘူးဗျာနော်လုတ်ဖြစ်ဖို့ရာပဲခဲရင်နေလားဟုတ်လားတကယ်ကြီးမိုင်းမြားဒီဆင်ကိုကိုဘာမှဒါခဲရင်တဲ့ကိစ္စမဟုတ်ဘူးတည်တည်ချာချာစူးစမ်းပြီးတော့ညံနဲ့ဆင်ခြင်းရင်ဒါဘာမှအတိတ်ဟိုဘာမှအနှစ်သာရမရှိဘူးဆိုတာမသိနိုင်ဘူးလားသိနိုင်တယ်သို့တော့အမှတ်တမဲ့နေတော့မသိဘူးဒါကိုပဲပုံအမျိုးမျိုးအကြောင်းမျိုးမျိုးချိုးပြီးတော့အမှုအမျိုးမျိုးတင်နေတာတွေမရှိဘူးလားရှိတာပေါ့ဟုတ်ရဲ့လားလွယ်တယ်ဆိုပေမလို့မကြိုးစားရင်တော့အကြီးအကျယ်ခက်နေမှာပဲနော်အေးဦးဇင်းတို့အဲ့ဒါပါလေပတိကူလာမနတိကာရပပတဲ့ဟုတ်လားအေးအဲ့ဒါဦးဇင်းတို့၄ခုမြောက်အပိုင်းပေါ့နောက်၅ခုမြောက်ကဘာပြောလဲဆိုတော့ဓာတုမနတိကာရပပတဲ့ဓာတုမနတိကာရပပဆိုတာကဒီခန္ဓာကိုယ်မှာဓာတ်ကြီး၄ပါးမျှသာရှိတယ်ဆိုတဲ့အမြင်ဟုတ်လားဓာတ်ကြီး၄ပါးဆိုတာဘေးသဘောတရားကောင်းတို့သိတယ်နော်ပထဝီအဘောတေဇောဝါယောဟုတ်လားမြေဓာတ်ရေဓာတ်ရေမိဓာတ်ရေလေဓာတ်ရေ ရှိတယ်နော်တဘောလေးတွေရှိတယ်။နောက်ပထဝီဆိုတာကအမှားကန်တဘောပေါ့။ तू မရှိရင်ဘာမှတိချောက်လို့မရဘူး။သူ့ကိုအမိပြုတ်ပြီးတော့နေရတယ်ဆိုတဲ့အတိတ်ပဲ။နော်။ရေဓာတ်ဆိုတာလည်း तू မရှိလို့ရှင်အကုန်လုံးဟာဖွာသလန်ကျဲတော်မှာပေါ့။စုစည်းမှုဆိုတာမရှိတော့ဘူး။ဟုတ်ရဲ့လား။အဲ့ဒီမီးဓာတ်ဆိုတာကတော့အဖန်မှန်တိုးပွားစေတဲ့ तू ကအလွန်အခရာကျတဲ့ဓာတ်လို့ဆိုတဲ့တေဇောဓာတ်ကဒါလေဒီဒီပနီတွေကိုဖတ်ကြည့်ရင်ပိဋကပေါင်းသူတော်ကတော့သိနိုင်တယ်။နော်။အဲ့ဒါလိုပဲလေဓာတ်ဆိုတာကောမရှိဘူးလား။ရှိတယ်။အဲ့ဒါကိုမြတ်စွာဘုရားကဣမမေဝကာယဟောဒီခန္ဓာကိုယ်ကြီးကိုတဲ့နော်ယထာတိတံယထာပနိဟိတံတည်တဲ့အတိုင်းအခုဖြစ်နေတဲ့အတိုင်းလေးတတလေးငြိမ်ငြိမ်လေးနေပြီးတော့စိုက်ကြည့်လိုက်ကြည့်လိုက်လို့ရှိရင်ဓာတုသောပိစ္ဆဝကတိဒါဟာဓာတ်တဘာဝတွေလို့ဆင်ញင်ကြည့်ပါတဲ့အခုဖြစ်နေတဲ့အတိုင်းကလေးအခုရှိနေတဲ့အနေအထားအတိုင်းလေးကိုပဲဓာတ်တဘာဝကိုမြင်အောင်လုပ်လို့ရတယ်ဆိုတဲ့အထိပ်ပဲဟုတ်လားအဲ့လိုရှုတဲ့အခါကျတော့ဒါကပထဝီသဘောပဲနော်ပထဝီဆိုတာဥစဉ်တို့လက်တွေ့ပြောရရင်တော့မာတဲ့သဘောပြော့တဲ့သဘောနော်ကြံထန်းတဲ့သဘောနုညံ့တဲ့သဘောအခုပေးတဲ့ပေါင်းတော်တော်တို့ထိုင်တာလေးနည်းနည်းကြာလာတော့အောက်ကနည်းနည်းခက်မာတဲ့သဘောလေးတော့ခံစားရတယ်မဟုတ်လားအဲ့ဒါပထဝီတက်ထင်ရှားလာတဲ့သဘောပေါ့အဲ့ဒီမာနေတဲ့နေရာလေးကိုတိတိကျကျလေးစိုက်ကြည့်တော်တော်လေးတောင်ပူးနေမယ်နဲ့တူတယ်နော်အဲ့ဒါပါတော့အဲ့ဒါတေဇောပဲနော်ဓာတ်တွေဟာစိတ်နဲ့သိရတာနော်စိတ်နဲ့သိရတာအဲ့ဒါကိုကနည်းနည်းအခါရခက်ပြီဆိုတော့ရွှေ့လိုက်တော့ပော့သွားတာလေးမရှိဘူးလားခန္ဓာကိုယ်ကဘာလို့နည်းနည်းပော့သွားတာပေါ့နော်အေးအဲ့ဒီပော့သွားအောင်ဘယ်သူဆောင်လိုက်တာတော့ဝါယောဂဆောင်မှာပေါ့နော်ဒီဖြစ်တွဲတွဲခံစားချက်တည်ပြီးနေတာရေတက်လို့မဆိုနိုင်ဘူးလားနော်ခန္ဓာကိုယ်ကြီးတစ်ခုလုံးဘာဖြစ်နေတော့တွဲနေတယ်စုနေတယ်ဘယ်သူစုစည်းပေးထားတာလဲအေးရေတက်ကစုစည်းပေးထားတာပေါ့ဟုတ်ရဲ့လားလက်တွေ့သိဖို့မလိုဘူးလားလိုတယ်နော်အဲ့ဒါလို့မြတ်စွာဘုရားကဒီခန္ဓာကိုယ်ကိုတီနေတဲ့အတိုင်းကလေးဟုတ်လားအဲ့ဒီတီနေတဲ့အတိုင်းလေးကိုပထဝီအာဘောတေဇောဝါယောဒီသဘောတွေကိုမြင်အောင်ကြည့်ရမယ်တဲ့အဲ့ဒါလိုဥစဉ်တို့ဓာတ်ကြီးလေးပါးကိုပြောတော့ဟိုရာဟုလာကိုပြောတာကိုမြတ်စွာဘုရားဟောတာကိုအမှတ်ရတယ်ဒီခန္ဓာမှာရှိတဲ့ပထဝီရဲ့ပြင်မဲ့မှာရှိတဲ့ပထဝီဓာတ်ရဲ့အတူတူပဲတဲ့ပထဝီမျှတာပဲတဲ့အဲ့ဒီအချက်မျိုးကိုနားထဲကိုဆွဲအောင်မှတ်ရတယ်နော်ဒီကိစ္စမိုက်မြတ်ဒီမှာရှိနေတဲ့အပူဓာတ်ရဲ့ပြင်မဲ့မှာတောက်နေတဲ့မိအပူဓာတ်ရဲ့အတူတူပဲတဲ့အပူဓာတ်ပဲတဲ့ဒါပေမဲ့ဒကာဓမ္မတို့ဦးဇင်းတို့တွေကဒီမှာရှိတဲ့အပူဓာတ်ဒီမှာရှိတဲ့ပထဝီကိုကြာတော့ပြင်မဲ့မှာရှိတဲ့အရာတွေနဲ့တူတယ်လို့မထင်ဘူးပေါ့နော်အဲ့ဒါကိုတူတယ်ဆိုတာကိုမြင်အောင်သိအောင်ကြိုးစားဖို့လိုတယ်ဟုတ်ရလားအေးအဲ့ဒါလို့ဓာတ်ကြီးလေးပါးကိုရှုတဲ့နေရာမှာတော့မြတ်စွာဘုရားကပေးတဲ့ဥမာလေးကတစ်မျိုးဗျနော်ဓာတ်ကြီးလေးပါးကိုရှုဝါများတဲ့အခါကျတော့ခန္ဓာကိုယ်ဟာပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်ပြောက်ပြီးတော့ဓာတ်စုဓာတ်ဝေးမျှတာပဲလို့သူမြင်လာတယ်ပေါ့ဥပမာဘာနဲ့တူလဲဆိုလို့ရှိရင်နွားတတ္တမတယောက်နွားတကောင်ကိုတတ်ပြီးတော့ရောင်းမယ်ဆိုပြီးတော့တရေတွေပါလေးဖဲပြီးတော့အယိုးတွေပါလေးလဲသူ့နေရာသူပုတ်ပြီးတော့အသားတွေကိုပုံထားတယ်ပေါ့ဒါကအယွတ်ဟုတ်လားဒါကတော့အသားတုံးလေးကြီးပဲဈေးထဲမှာပုံပြီးတော့ရောင်းတာမရှိဘူးလားဒါကတော့ဝန်းတွင်သားအသားတွေကြီးပုံထားတာလေးရှိမှာဟုတ်လားအဲ့ဒီနွားတတ္တမဒီအသားရောင်းတဲ့လူကအဲ့ဒီအသားပုံကိုကြည့်ပြီးတော့နွားဆိုတဲ့အမြင်သူ့မှာမရှိတော့သူ့စိတ်ထဲမှာဘယ်လိုအမြင်ပဲရှိတော့ဒါအသားပုံတွေပဲဆိုတဲ့အမြင်ပဲရှိဟုတ်လားအဲ့တော့ဒကာကြီးတို့မိုင်းတို့ဦးဇင်းတို့လည်းပဲဒီခန္ဓာကိုယ်ကိုကြည့်တဲ့နေရာမှာဓာတ်ကြီးလေးပါးကိုကြည့်တယ်ဆိုရင်ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်ကိုပျောက်အောင်ကြည့်ရမယ်နော်ဓာတ်ကြီးလေးပါးမျှတာနွားဆိုတဲ့အမြင်ပျောက်ပြီးတော့အသားပုံမျှတာလို့မြင်သွားသလိုမျိုးတဲ့ဥပမာနဲ့ပြောတော့မရှင်းဘူးလားဗျာရှင်းတယ်နော်အေးအဲ့ဒါကဥစဉ်တို့ဓာတုမနတိကာရပပလို့ခေါ်တယ်ဟုတ်ရလားဓာတ်ကိုပြောပြတဲ့အပိုင်းပေါ့သူလည်းပဲယခုနကပြောခဲ့တဲ့ဂုံကျေးဇူးတွေမရနိုင်ဘူးလားရနိုင်တယ်အဲ့ဒါလို့ဓာတ်ကိုရှုခြင်းဒီပင်လင်းတတိတွေအကောင်းဖို့ဉာဏ်ပညာတွေကြီးဖို့ကိလေသာကိုပယ်ရှားဖို့မဖြစ်ဘူးလားဖြစ်တယ်နော်စောတတုံကပြောခဲ့တဲ့အကျိုးကျေးဇူးခုနှစ်ပါးကိုလည်းမမိနဲ့နော်အဲ့ဒါရစီမဲ့နီလန်းအဲ့ဒီကိုရောက်ဖို့ဒါရှောက်နေတယ်ပေါ့ဟုတ်ရလားเออအဲ့ဒါဦးဇင်းတို့ငါးပိုင်းပြီးသွားပြီเนาะအာနာပါနရေဣရိယပဋ္ဌရေတံပဇိညာရေပฏิကူလမနတိကာရရေဓာတုမနတိကာရရေဆိုပြီးတော့ငါးပိုင်းပြီးသွားနောက်ဆုံးဦးဇင်းတို့နဝတိဝတိကပပါတဲ့တင်ချိုင်ကုန်းမှာရှိတဲ့အလောင်းကောင်းနေနဲ့ပတ်သက်ပြီးတော့ပြောထားတဲ့အပိုင်း၉ပိုင်းဟုတ်လားအဲ့ဒီအပိုင်း၉ပိုင်းနဲ့ပေါင်းမယ်ဆိုလို့ရှိရင်14ပါးရှိသွားမယ်เนาะเออအဲ့ဒီအပိုင်းကိုဦးဇင်းတို့ပြောရအောင်အဲ့ဒီအပိုင်းကဟိုဒီပိုင်းကိုပြောလိုက်လို့ရှိရင်ကျန်တဲ့အပိုင်းတွေကထိုက်တဲ့လောက်နားလည်ပြီးသားဖြစ်သွားမှာဟုတ်ရလား အဲ့ဒါဦးဇင်းတို့ပြောကျင်တာနဲ့အချိန်နဲ့ကတော့အန်ကြပါပဲဟုတ်ရလားအဲ့ဒါဦးဇင်းတို့တိဝဋ္ဌိကဆိုတာသင်ညာင်ကုန်လို့အထိပ္ပယ်ရရှေ့တုန်းကလူတွေသေးပြီဆိုလို့ရှိရင်အဝတ်နဲ့ပတ်ပြီးတော့သင်ညာင်မှာဒီတိုင်းသွားပစ်ထားတာရှိတယ်အဲ့ဒါလို့သွားပစ်ထားတော့ယဟန်တော်တွေကအတူပါရှုကျင်လို့ရှိရင်အဲ့ဒီသင်ညာင်ကိုသွားပြီးတော့အဲ့ဒီအလောင်းကောင်တွေကိုကြည့်တယ်ပေါ့လောင်းကောင်တွေကိုကြည့်တာအလကားကြည့်တာမဟုတ်မိမိခန္ဓာကိုယ်နဲ့နှိုင်းရှင်ပြီးတော့ရှုမှတ်ဖို့နော်ဥပတံဟရတိတဲ့တောဣမမေဝကာယံဥပတံဟရတိငါခန္ဓာကိုယ်ကြီးရလေဒီလိုဖြစ်မှာလို့နှိုင်းရှင်တဲ့အချက်အဲ့ဒီအချက်ဟာဒီတိနဝတိဝတိကပပမှာတကယ်လိုရင်းအချက်အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့ဒီကနေ့ခေတ်မှာတော့အဲတင်းကြိုင်းမှာအလောင်းကောင်ကြည့်ကျင်တယ်ဆိုလို့ကြည့်လို့မရတော့ဘူးဟုတ်လားသို့တော်လည်းပဲအလောင်းကောင်တွေလူတယောက်သေသွားပြီဆိုလို့ရှိရင်သူ့ရဲ့ဖြစ်စဉ်ဟာဘလို့ဖြစ်တယ်ဆိုတာတော့မသိနိုင်ဘူးလားဟုတ်ရေခဲလိုက်တဲ့ဘာညာထားလို့အလောင်းကပုံမပြတ်ပန်းမပြတ်တော့ရှိနေမှာပေါ့သို့တော့အဲ့ဒါကတကယ့်သဘာဝမဟုတ်ဘူးတကယ့်သဘာဝကအဲ့ဒီကိုမထားဘူးဆိုရင်ဘလူတွေဆက်ဖြစ်လာမလဲဆိုတာမိသက်ပေါင်းသူတော်ကောင်းတို့မသိနိုင်ဘူးလားသိနိုင်တယ်အဲ့ဒီဆက်ပြီးတော့လူတယောက်သေးပြီးတဲ့နောက်ဆက်ပြီးတော့ဖြစ်သွားမဲ့အပိုင်းကိုကိုးပိုင်းပိုင်းပြီးတော့မြတ်စွာဘုရားကဟောတာဟုတ်လားအဲ့ဒီကိုးပိုင်းပိုင်းဟောတဲ့နေရာမှာဟိုဥစဉ်ကတရားဟောလို့ရှိရင်မိသက်ပေါင်းသူတော်ကောင်းတို့ကမှတ်လဲမှတ်မိစေချင်သေးတာဟုတ်လားဟိုကနန်းတွေကလည်းအလွန်ပါတယ်ဟုတ်လားခေါင်းတွေမြန်ချာချာလဲနေမလားတော့မသိဘူးနော်အဲ့ဒီကိုးပိုင်းမှာကဟိုရုပ်မပြတ်သေးတဲ့အလောင်းတစ်ပိုင်းနောက်ပိုးကောင်အမျိုးမျိုးတွေစားပြီးတော့ပျက်စီးနေတဲ့အလောင်းကတစ်ပိုင်းပေါ့အဲ့အဲ့ဒါကထားတော့နော်နောက်ဦးဇင်းတို့အယိုးစုနဲ့ပတ်သက်ပြီးတော့ရေကို9ပိုင်းဟောတယ်မြတ်စွာဘုရားကနော်ဒီအယိုးနဲ့ပတ်သက်ပြီးတော့တချို့ပုဂ္ဂိုလ်တွေရဲ့စိတ်ထဲမှာဟိုပိုးပြီးတော့အရသာရှိမယ်လို့ထင်တယ်ခန္ဓာကိုယ်ဟာအယိုးနဲ့အမာခံထမ်းပြီးတော့တိဆောက်ထားတာ။ဒါကြောင့်ဦးဇင်းတို့အဋ္ဌကကမ္မထမ်းဆိုပြီးတော့ကမ္မထမ်းတစ်မျိုးသီးသန့်ကိုရှိနေတာမိတ္တတို့ကြားဘူးတယ်မဟုတ်လား။နောက်အယိုးစုဆိုတာကိုစီးပြန်းတာလေ။ကြားဘူးတယ်နော်။အခုဒီမှာအယိုးကို9မျိုးပြောမှာမြတ်စွာဘုရားက။ဟုတ်ရလား။အဲ့တော့ဦးဇင်းတို့တေယထံပိပတေယတရေတံတိဝဋ္ဌိကာယသတိတံနော်သင်္ချိုင်ကုန်းမှာစွန့်ပစ်ထားတဲ့အလောင်းလေးတဲ့စပြီးတော့ပြောတယ်။မျက်စိနဲ့မြင်အောင်ကြည့်ရင်းနဲ့နားထောင်ရမယ်နော်။အဲ့လိုနားထောင်ရင်းနဲ့ကိုယ့်ရဲ့စိတ်ထဲမှာဘလို့ခံစားရသလဲဆိုတာကိုလည်းလူငယ်တွေကိုဦးစင်ကတခါတည်းစူးစမ်းစေချင်သေးတာဟုတ်ရလားဟိုတရားဆိုတာစိတ်နှလုံးကိုချမ်းသာစေတယ်ဟုတ်လားဒါတရားပဲနော်တခါကြီးမိုင်းများဟုတ်လားအဲ့ဒါလို့ဦးစင်ပါဇက်ကထွက်သွားတဲ့ပြောလိုက်တဲ့စကားလုံးတိုင်းစကားလုံးတိုင်းကိုမျက်စိတွေကိုတကယ်မြင်အောင်ပြီးတော့တကယ်စဉ်းစားပြီးတော့နားထောင်လို့ရှိရင်တရားဟာပို့ပြီးတော့အရသာရှိဟုတ်လားအဲ့ဒါဦးစင်တို့သင်ချိုင်းမှာပြစ်ထားတဲ့အလောင်းနဲ့စပြီးတော့ပြောတယ်ဧကာဟမတံဝါဒွီဟမတံဝါတီဟမတံဝါတဲ့သိပြီးတဲ့နောက်တရက်နှစ်ရက်သုံးရက်အဲ့ဒီတော့ဘာဖြစ်လုံမလဲဘာဖြစ်လာတော့ဩဋ္ဌမာတကံဝိနိလကံဝိပုပ္ပကံတဲ့မြတ်စွာဘုရားအတိအကျပြောတာနော်ဩဋ္ဌမာတကံရောင်းလာတယ်တဲ့ဖူးဖူးရောင်းလာတယ်ပေါ့နောက်လက်တွေဘာတွေကာလာမယ်နောက်ပါးတွေဘာတွေနှပန်းတွေဘာတွေမျက်နှာကြီးကအကြီးကြီးဖြစ်လာမယ်ဟုတ်လားခန္ဓာကိုယ်ကလည်းအကုန်လုံးရောင်းကားပြီးတော့ဟိုလေမှုတ်ထားတဲ့လေပူပေါင်းကြီးလိုဖြစ်သွားမယ်ဒါကဘာမှအေးကန်းနေတယ်လည်းမထားနဲ့ဆေးတွေလည်းမထိုးနဲ့လူတယောက်သေးပြီးရင်တဘာဝတိုင်းဒီတိုင်းထားမယ်ဆိုရင်အဲ့ဒီလမ်းစဉ်ကိုတေချာပေါက်မရောက်ဘူးလားရောက်တယ်ကိုယ်ခန္ဓာကိုယ်ကြီးဟာလည်းသေးပြီးတဲ့နောက်အဲ့လိုထားမယ်ဆိုရင်အဲ့ဒါလိုမရောက်ပေဘူးလားရောက်ပြီအဲ့ဒါမြတ်စွာဘုရားကသေးပြီးတဲ့နောက်တရက်နှစ်ရက်သုံးရက်ဘာဖြစ်လာတော့ပထမရောင်းလာမယ်တဲ့အကြီးကြီးဖြစ်လာမယ်ဖောင်းလာမယ်ပေါ့ဟုတ်လားပြီးရင်ဘာဖြစ်မလို့ဝိနိလကံအယောင်ပြောင်းလာမယ်တဲ့အတိအကျပြောတာနော်ပုဒ္ဒါကနောက်မှအယောင်အရင်ပြောင်းလာမယ်ဟုတ်လားနော်မဲတဲ့ဟာလေးတွေနည်းနည်းမဲလာမယ်အမျိုးမျိုးအယောင်ပြောင်းလာမယ်ပြီးရင်ဝိပုပ္ပကံနဲ့ပြည်တွေပါတွေထွက်လာမယ်အဲ့ဒီကြတော့ပုတ်ပြီပေါ့ဟုတ်လားအေးအဲ့ဒီအခြေအနေ၃ရက်ကိုပြောတယ်နော်ရောင်နေအယောင်ပြောင်းနေပြီးရင်ပြည်တွေပါတွေအညစ်အကြေးတွေပါတွေယူရှိပြီးတော့ကျလာတယ်ဟုတ်လားအဲ့ဒီအခြေအနေကိုစိတ်ထဲကနေပြီးတော့မြင်ဘူးတယ်နော်ဒီလူတွေဒကာမတို့ဦးဇင်းတို့လက်တွေ့တချို့မြင်ဘူးလိမ့်မယ်ဟုတ်လားအဲ့ဒီအခြေအနေကိုဘယ်လိုစဉ်းစားရမလဲဆိုတော့သောဣမမေဝကာယံဥပတံဟရတိတဲ့ကိုယ်ခန္ဓာကိုယ်ကြီးနဲ့နှိုင်းရှင်ရမယ်ငါရဲ့ဒီခန္ဓာကိုယ်ကြီးဟာအဲ့ဒီလိုမျိုးသဘောရှိတယ်အေဝံဓမ္မောအေဝံဘာဝီအေဝံအနတ္တိတောတဲ့သုံးချက်ဟောတယ်အေဝံဓမ္မောအဲ့ဒီသဘောရှိတယ်တဲ့တစ်မျိုးတည်းပဲတပုံစံတည်းပဲလို့ဆိုလို့လားဟုတ်ရလားနော်သဘောပေါက်လားဦးစင်ပြောတာကိုနော်အဲ့ဒီပုတ်သွားတဲ့ခန္ဓာကိုယ်ကြီးနဲ့ငါခန္ဓာကိုယ်ကြီးနဲ့ဟာတပုံစံနဲ့တစ်မျိုးစားတဲ့အတူတူပဲလို့ပြောတာအေဝံဓမ္မောဆိုတာဧဝံဘာဝေအဲ့ဒီလိုသဘာဝရှိတယ်တဲ့ထပ်ပြီးတော့ခိုင်မအောင်ပြောတာပေါ့ဧဝံအနတ္တိတောတဲ့အဲ့ဒီသဘောကိုဘယ်လိုမှမလွန်မြောက်နိုင်ဘူးတဲ့မကျော်လွှမ်းနိုင်ဘူး ဘလောက်တိကြတော့မြတ်စွာဘုရားပြောတဲ့စကားတွေကနော်ဒါကြောင့်ပိဋကပေါင်းတော်ဟောင်းတို့အဲ့ဒါပထမအဦးဆုံးအပိုင်းပဲနော်သင်္ချိုင်းမှာစွန့်ပစ်ထားတဲ့ရုပ်အလောင်းတွေနဲ့ပတ်သက်ပြီးတော့စဉ်းစားဆင်ခြင်တဲ့အပိုင်းကိုယ်ခန္ဓာကိုယ်ကြီးနဲ့နှိုင်းရှင်ပြီးတော့စဉ်းစားဆင်ခြင်တဲ့အပိုင်းကိုယ်ပိုင်းတွေကအဲ့ဒါပထမအဦးဆုံးအပိုင်းပဲဟုတ်ရလားအေးသိပြီးတော့တရက်နှစ်ရက်သုံးရက်အဲ့ဒီမှာမဖြစ်လာလဲရောင်းလာတယ်အယောင်ပြောင်းတယ်ပုတ်ပွားပြီးတော့အရေးတစိုးစိုးထွက်လာတယ်အဲ့ဒီသဘောမျိုးရှိတယ်ဒီခန္ဓာကိုယ်ကြီးဟာအဲ့ဒီသဘာဝမျိုးရှိတယ်အဲ့ဒီအခြေအနေကိုဘယ်လိုမှမလွန်မြောက်နိုင်ဘူးအတူတူပဲမာနတော့ကြသွားတာပေါ့နော်တကယ်ကြီးမှန်ပြီများထင်တလုံးနဲ့နော်ဘယ်အရာနဲ့မှဒီအခြေအနေဆိုးကိုမကာကွယ်နိုင်ဘူးဘယ်လိုလူမျိုးမှလွန်မြောက်ဖို့လမ်းမရှိဘူးအတူတူပဲဟုတ်ရလားအေးအဲ့ဒီလိုစဉ်းစားလို့ရှိရင်ယခုနကပြောခဲ့တဲ့အကျိုးကျေးဇူးတွေရနိုင်တာပဲသူလည်းပဲပိဋကပေါင်းတော်ကတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တာပဲဟုတ်ရလားနော်အစွဲလန်းကင်းတာတွေမရနိုင်ဘူးလားရနိုင်တယ်နော်သတိကြီးလာမယ်ပညာကြီးလာမယ်ဘဝမှာဆုံးဖြတ်ချက်တွေပူပြီးတော့မှန်းလာမယ်ဒါလောကီလို့ပြောတာပါဦးဇင်ကဟုတ်ရလားအေးအဲ့ဒါဦးဇင်တို့ပထမအပိုင်းပေါ့နောက်ဒုတိယအပိုင်းကိုဘာဆက်ပြောတယ်ဆိုတော့မြတ်စွာဘုရားကဟောကာကေဟိဝါခိစ္ဆမာနံကုလလီဟိဝါခိစ္ဆမာနံဂိဇေဟိဝါခိစ္ဆမာနံတဲ့အဲ့ဒီအလောင်းကောင်တောင်ကိုသင်္ချန်ကုန်းမှာပြစ်ထားလိုက်တယ်ဆိုရင်ဘာလို့မတုံဆိုတော့ခွေးတွေဘာတွေကလာစားမှာပေါ့ဟုတ်တယ်မဟုတ်လားနောက်ကြီးတွေဘာတွေကလာထိုးမှာပေါ့နောက်ငှက်တွေဘာတွေကလာစားမှာပေါ့ဒါသူတို့အစာပဲလေဒကာသမားတို့ဦးဇင်တို့တွေကတခြားသောတတ္တဝါလေးတွေကိုတတ်ဖြတ်စားသလိုဒကာသမားတို့ဦးဇင်တို့ရဲ့ခန္ဓာကိုယ်ကလည်းသိပြီးတဲ့နောက်ဒီတိုင်းသာပြစ်ထားဒကောင်ကောင်ကတော့သေချာပေါ့စားကိုစားလိုက်မယ်အဲ့ဒါသူတို့အစာပဲသေချာတာကတော့ဒီခန္ဓာကိုယ်တဲကဖြစ်လာတဲ့လောက်တွေကစားမှာပဲမစားပြီဘူးလားနောက်လုံခြုံတဲ့နေရာမှာထားရင်အဲ့ဒီကောင်တွေကစားမှာမလုံခြုံတဲ့နေရာမှာထားမယ်ဆိုရင်တော့စားကျင်တဲ့အကောင်ကဝင်ပြီးတော့စားမှာပဲအဲ့ဒါလို့စားတဲ့အခါမှာအင်္ဂါတွေကမစုံတော့ဘူးနော်။ဘာအကုန်လုံးဖြစ်ချင်တယ်လို့ဖြစ်ပြီးတော့ပျက်စီးယိုယွင်းပြီးတော့တခက်ကိုဆက်ဆုပ်เสียရအခြေအနေကိုရောက်မသွားဘူးလား။ရောက်သွားတယ်။အဲ့ဒီအခြေအနေကိုစိတ်ကူးနဲ့ကူးပြီးတော့ငါခန္ဓာကိုယ်ဟာအဲ့ဒီသဘာဝမျိုးရှိတယ်။နော်။အဲ့ဒီအခန်းလေးကိုဦးဇင်တို့နည်းနည်းလေးအနှစ်သာရထုတ်ပြောချင်တာကငါခန္ဓာကိုယ်ကြီးဟာသူများစားเสียရအစာမျှတာဖြစ်တယ်ဆိုတော့အမြင်ကိုမြင်အောင်ကြိုးစားရင်မကောင်းဘူးလား။ကောင်းတယ်။သိပြီးတော့အထင်ကြီးနေတာတွေရော့မသွားနိုင်ဘူးလား။ကျော့သွားနိုင်တယ်တကယ်တမ်းကခန္ဓာကိုယ်ဟာတခြားသောတတ္တဝါတွေရဲ့အစာဆိုရင်မှားမလားမှားဘူးဒါသေမစားကြတာမဟုတ်မသေးခင်လဲခြင်လေးတွေခြေဘူးလေးတွေကလာစားနေတာပဲမဟုတ်လားစားနေတာပါပဲနော်တကယ်ကြီးဒီမှကြီးများနော်အဲ့ဒီလိုမြတ်စွာဘုရားကဒုတိယအပိုင်းနော်ခန္ဓာကိုယ်အကောင်အမျိုးမျိုးကစားလို့ပျက်စီးမှုအမျိုးမျိုးကျုံနေတဲ့အနေအထားမျိုးနဲ့နှိုင်းရှင်ပြီးတော့အေဝံတမောအေဝံပါဝီအေဝံနတ္တိတောဒီသဘောရှိတယ်ဒီသဘာဝရှိတယ်ဒီအခြေအနေကိုဘယ်လိုမှမလွန်မြောက်နိုင်ဘူးလို့စဉ်းစားရမယ်တဲ့။နှစ်ချက်ရှိပြီနော်။အေးဦးဇင်ကစိတ်ဝင်စားတာကအဲ့ဒီအယိုးတွေနဲ့ပတ်သက်ပြီးတော့ပြောတဲ့အပိုင်းကိုစိတ်ဝင်စားရတယ်။နော်။မြတ်စွာဘုရားမို့လို့တပ်ပင်ယူတဉာဏ်နဲ့မို့လို့တကယ်စုံအောင်စိတ်အောင်ပြောနိုင်မိတယ်လို့ခံစားရတယ်ပေါ့ဟုတ်လား။အဲ့ဒါကိုလည်းပေးတဲ့ပေါင်းတော်တို့စိတ်ရှိလက်ရှိစိတ်သွင်းပြီးတော့နားထောင်ရမယ်နော်။အေးအယိုးနဲ့ပတ်သက်ပြီးတော့ဘယ်လိုအစပြောတုံးဆိုတော့အဲခုနတုန်းကလို့အကောင်အမျိုးမျိုးကစားလာပြီရက်ကနည်းနည်းကြာသွားပြီဆိုတော့ဘာကြံလို့ဆိုအယိုးတွေပဲကြံတော့တယ်အဲ့ဒီအယိုးတွေကဘလို့အနေထားနဲ့ကြံနေတုံးဆိုတော့အကျိုးတွေကဆက်ဆက်မှုရှိနေသေးတော့အကောင်ကမပြတ်ဘူးပေါ့နော်အကောင်မပြတ်သေးဘဲနဲ့သူကအသားစာလေးတွေတချို့တဝက်ကတ်နေတာကြံနေတာရှိမယ်သွေးတွေကတ်နေတာကြံနေတာရှိမယ်တဲ့ဟောအသားအသွေးဖြင့်လိမ့်ကြံပြီးတော့နော်အကျိုးနဲ့ဆက်ဆက်နေတဲ့နှာရုတံပန္နအကျိုးနဲ့ဆက်ဆက်နေတဲ့မန္တလောဟိတံအသားတွေအသွေးတွေနဲ့ရောနေသေးတဲ့အသားအသွေးလေးတွေနည်းနည်းကြံသေးတဲ့အယိုးစုကိုမြင်နေတဲ့မြင်လားမျက်စိနဲ့မြင်လားအေးအယိုးကပုံမပြတ်သေးဘူးဘာဖြစ်လို့လဲအကျိုးတွေကအကုန်လုံးဖွက်ရှက်ထားသေးလို့သူ့နေရာသူရှိနေသေးတယ်ပေါ့လက်နေရာလက်ချေနေရာချေရှိနေသေးတယ်ပေါ့သို့တော့သူကအသားတွေအသွေးလေးတွေကတော့ကတ်နေသေးတယ်ဒါကတစ်မျိုးနော်တစ်မျိုးရှိပြီနော်အေးနောက်တစ်ဆင့်ပါဆက်ပြောတယ်ဆိုတော့အသားမရှိတော့သွေးပဲကတ်နေတာရှိတော့တယ်သွေးကတော့ဟိုနားတစ်ခွက်ဒီနားတစ်ခွက်ရှိနေတယ်အယိုးကြီးအကျောနဲ့ဆက်ဆက်ပြီးတော့ကျန်းနေတယ်မြင်ရလားမျက်စိထဲကိုအေးအဲ့ဒီအခြေအနေကိုလည်းပဲငါမကျော်လွှားနိုင်ဘူးငါဟာဒီသဘောဝရှိတယ်ငါဟာဒီသဘောရှိတယ်ဒါကိုငါမကျော်လွှားနိုင်ဘူးမလုံမြောက်နိုင်ဘူးလို့စဉ်းစားရမယ်တဲ့ဟုတ်လားနှစ်ခုရှိပြီတော့အယိုးနဲ့ပတ်သက်ပြီးတော့နှစ်ခုရှိသွားပြီနော်အသားအသွေးအကျောတို့နဲ့ဆက်ဆက်နေတယ်အယိုးအကျောနဲ့ဆက်ဆက်တယ်အသားအသွေးကတ်နေသေးတယ်ပေါ့နောက်ဟာကအသားမကတ်တော့ဘူးအသွေးပဲရှိတယ်ဟောသုံးခုမြောက်ကြတော့အသားလည်းမရှိတော့ဘူးသွေးလည်းမရှိတော့ဘူးဟုတ်လားသ တွေးလည်းမရှိတော့ဘူးဒါပေမဲ့အကျောနဲ့ဆက်ဆက်နေသေးလို့အယူကပုံမပြတ်စွာရှိနေတယ်တဲ့အဲ့ဒီအခြေအနေက၃ခုမြောက်ပေါ့ဟုတ်ရလားအေးနောက်၄ခုမြောက်ကြတော့ဘာပြောလဲဆိုတော့အဲ့ဒီအကျောဆက်ဆက်နေတာတွေကိုမရှိတော့စားကျင်တဲ့အကောင်ကဖဲ့ရွက်ပြီးတော့စားကြတာပေါ့ဗျာသောတော်ကအသွေးတွေသားတွေဆိုတော့လေရက်စုပ်သွားတော့ဘာမှမရှိတော့ဘူးပေါ့ဟုတ်လားအဲ့ဒီမှာအကျောတွေကိုကိုက်ဖြတ်လိုက်တဲ့အခါကျတော့အယိုးတွေကအကုန်လုံးဟိုနေရာရောက်ဒီနေရာရောက်ဟိုနားမှာခေါင်းဒီနားမှာလက်ယိုးအဲ့ဒါလိုရှိနေတယ်အကုန်လုံးမွှားစာကျဲနေတယ်အဲ့ဒီအခြေအနေမျိုးကိုငါခန္ဓာကိုယ်ဟာမလွန်မြောက်နိုင်ဘူးဒီသဘောဝရှိတယ်ဒီသဘောရှိတယ်လို့စဉ်းစားရမယ်တဲ့ဟိုဦးဇင်းတို့ငငယ်တုန်းကဘုန်းကြီးကျောင်းသားဘဝတုန်းကဟိုအတုဝချသွားတော့သင်္ချန်ကုန်းမှာခုရှိတဲ့တူးရတာပဲလေတူးတော့တခါမှအယိုးကောင်းကြီးတစ်ခုတွေ့တယ်ဘယ်တော့မှဖြစ်နေတဲ့အယိုးကောင်းကြီးလဲတော့မသိတော့ဘူးသွားတွေပါတွေကတချောင်းတလေကျန်းနေသေးတယ်ဟုတ်လားဒါပေမဲ့အထဲထဲမှာတော့သူဘာမှမရှိတော့ဘူးအဲ့ဒါဦးဇင်းတို့ကလူတွေကလည်းအများကြီးဆိုတော့ကြောက်ရောက်ကောင်းမှလည်းမသိဘူးအဲ့ဒီအယိုးကြီးကိုကိုင်းပြီးတော့ဟိုလူလိုက်ချောက်ဒီလူလိုက်ချောက်နဲ့ဘုန်းကြီးကျောင်းသားဘဝတုန်းကမှတ်မိသေးတယ်ဒါပေမဲ့ဒီအယိုးကြီးကိုမြင်မိမယ်လို့ငါဟာတနေ့ဒီလိုဖြစ်ရမှာဒီသဘောကိုငါမလွန်နိုင်ဘူးငါဒီသဘောကရှိတယ်လို့ကလေးဆိုတော့ဘယ်စဉ်းစားတတ်ပါမတော့ဟုတ်ရလားတကယ်တမ်းကတော့အဲ့ဒီအယိုးကြီးကဟိုအဖိုးတန်လို့ပြောလို့ရတယ်ဘာလို့အဖိုးတန်လို့ပြောလို့ရလဲအဖိုးတန်တဲ့စိတ်တွေကိုဖြစ်ပေါ်လာစေနိုင်တဲ့အစွမ်းရှိလို့ဒါကြောင့်ဦးဇင်းတို့တချို့သူတော်ကောင်းကြီးတွေဦးဇင်းတို့ရွှေချင်းသတော်ကြီးဆိုလို့ရှိရင်ဟိုမန္တလေးတောင်ချီမှာရှိတယ်လေအယိုးစုကြီးကိုဟိုကျင်းနန်းနေနဲ့အကုန်လုံးခြိတုပ်ပြီးတော့သူ့နေရာလေးနဲ့သူအကျောကမရှိတော့ဘူးဆိုတော့လေအဲ့ဒါကိုအကုန်လုံးတွဲလောင်းချထားတယ်အဲ့ဒါကိုမြင်တာနဲ့ကိုပဲစိတ်ထဲမှာနော်မြင့်မြတ်တဲ့အတွေ့ဆိုတာမဖြစ်ဘူးလားဖြစ်တယ်ဟုတ်လားအခုလည်းပဲအယိုးကိုပြောလာတာဘယ်နှမျိုးရှိသွားပြီလဲ၄မျိုးရှိသွားပြီနော်ဟုတ်လားတစားသည်တမွားသည်ပြန့်ကျဲနေတဲ့အယိုးတွေလို့ပြောတယ်ဟုတ်လားအဲ့ဒါလို့နဲ့နောက်တော့အယိုးတွေကမိုးရွာတာတွေနေပူတာတွေဖြစ်လာတော့အကုန်လုံးအညစ်အကြေးတွေကပြောင်းဆင်ပြီးတော့ဟုတ်လားခယူသင်းလို့ဖွေးဖွေးဖြူနေတယ်တဲ့ဂျုံစရာမရှိတော့ဘူးကင်လို့ရသွားပြီနော်အညစ်တွေဘာတွေကတ်နေတာလဲမရှိတော့ဘူးဟုတ်လားဘာဖြစ်တော့အယိုးတွေကအကုန်လုံးဖွေးပြီးတော့ဆွတ်ဟုတ်လားအဲ့ဒီအခြေအနေကိုလည်းပဲငါဟာဒီသဘောရှိတယ်ဒီသဘောတရားသဘာဝတရားရှိတယ်ဒီအခြေအနေကိုငါမလွန်မြောက်နိုင်ဘူးလို့စဉ်းစားရပေတဲ့ဟောငါကူမြောက်ရှိသွားပြီနော်ဟုတ်တယ်နော်အေးနောက်တစ်ခုကဘာလဲဆိုတော့အဲ့ဒီအယိုးကတစ်နှစ်ကျော်ကျော်လောက်ကြာလာတဲ့အခါကျတော့ဖွေးဖြူနေတဲ့အယောင်တိတ်မရှိတော့နော်နည်းနည်းဟောင်းသွားတယ်ပေါ့ဟုတ်လားဟောင်းသွားတယ်အယိုးရှိရယ်နော်အေးဟောင်းသွားတဲ့အယိုးအဲ့ဒီအယိုးကိုမြင်ပြီးတော့ငါဟာဒီသဘောရှိတယ်ဒီသဘောဝရှိတယ်ဒီအခြေအနေကိုငါမလွန်မြောက်နိုင်ဘူးလို့စဉ်းစားရမယ်တဲ့။နောက်ခုနှစ်ခုမြောက်အယိုးစုကြတော့ဘယ်လိုပြောလဲဆိုတော့ဟောင်းသွားယုံနဲ့မကဘူး။သူကအနှစ်နှစ်အလားလားကြားလာတော့ဆွေးသွားပြီ။တချို့အယိုးကလက်နဲ့ကင်လို့ရှိရင်လက်ထဲတင်ကြေမွှသွားတယ်။အပေါ်ကအခောက်ကလေးကသာသူကမာတာအတွင်းထဲကြတော့လည်းအပေါက်အပေါက်နဲ့သူ့ဥစားကပိတ်ပြီးတော့ခိုင်မာတဲ့သဘောကမရှိဘူးလေ။ဒါကြောင့်ဦးရှင်တို့ပိတ်တပောင်းသူတော်ကောင်းတို့ခုနှစ်ခုမြောက်ပြတာကြတော့အမှုံအမှုံဖြစ်သွားတဲ့ဆွေးမြည်သွားတဲ့အယိုးပေါ့နောက်ဆုံးမြေကြီးဖြစ်ရမယ်ဆိုတဲ့အဓိပ္ပာယ်ထိသွားတယ်လို့ဦးဇင်းကခန်းစားရပါတယ်ဟုတ်ရလားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့အယိုးနဲ့ပတ်သက်ပြီးတော့ဘယ်နှမျိုးဟောလဲခုနှစ်မျိုးဟောတယ်ပြန်ပြောမယ်နော်ဟောအကျိုးတွေနဲ့ဆက်ဆက်ပြီးတော့ထားတယ်သို့သောသွေးတွေလည်းရှိတယ်အသားစာလေးတွေတချို့တဝက်ကန့်နေတာဒါကတစ်မျိုးဟုတ်လားအကျိုးနဲ့ဖွဲ့ဆက်ပြီးတော့ထားတယ်အသားမရှိတော့ဘူးသွေးဆက်တွေတော့ရှိနေတယ်ဒါကတစ်မျိုးဟုတ်လားအကျောနဲ့ဖွှက်ရက်ပြီးတော့ထားတယ်အသားရောအသွေးရောဘာမှမရှိတော့ဘူးဒါကတစ်မျိုးနောက်အကျောနဲ့ကိုမဖွှက်ရက်တော့ဘူးဟိုနာတစဒီနာတစပြန့်ကျင်းနေတယ်ဒါကတစ်မျိုး၄မျိုးနော်အဲ့ဒါကလည်းပဲဟုတ်လားဖွေးဖွေးဖြူသွားတဲ့အဆင့်ကတစ်မျိုးဟောင်းနှွမ်းသွားတဲ့တစ်မျိုးကတစ်နှစ်ကျော်ကြာလို့ဟောင်းသွားတာကတစ်မျိုးနောက်ဆုံးဆွေးမြည်ပြီးတော့ဟုတ်လားနော်ကင်လိုက်လို့ရှိရင်အမှုံအမှုံဖြစ်သွားတာကတစ်မျိုးအားလုံးဘယ်နှမျိုးလဲ9မျိုးအဲ့ဒီခုနှစ်မျိုးရဲ့သောတော်ကတည်ပြီးတဲ့နောက်တရက်နှစ်ရက်သုံးရက်ဆိုတော့ရောင်းနေတဲ့အခြေအနေရဲ့အယောင်ပြောင်းတဲ့အခြေအနေရဲ့ပုတ်ပွားနေတဲ့အခြေအနေရဲ့အဲ့ဒါကတစ်မျိုးဟုတ်ရလားပြီးတော့အကောင်မျိုးစုံစမ်းပြီးတော့ပုံမြင့်ပန်းပြည့်ကြည်ကျင်စရာမကောင်းအောင်ဖြစ်နေတဲ့အနေအထားကတစ်မျိုးဆိုပြီးတော့သင်္ချိုင်းကအလောင်းကောင်တွေရဲ့အနေအထားဘယ်နှမျိုးလဲ6မျိုးဟုတ်ရလားအေးအဲ့ဒီအခြေအနေ6မျိုးကိုတရားဓမ္မတို့ဥစဉ်တို့ရဲ့ခန္ဓာသည်မကျော်လွှားနိုင်ဘူးအဲ့ဒီသဘောဝရှိတယ်အဲ့ဒီသဘောရှိတယ်အတူတူပဲဟုတ်လားအဲ့ဒီအတူတူပဲဆိုတာကိုနှိုင်းရှင်ပြီးတော့ရှုမှတ်ပွားများတာကိုနဝတိဝတိကပပအပိုင်းလို့အဲ့ဒါလိုခေါ်တယ်ဟုတ်ရလားအေးအဲ့ဒီအပိုင်းကိုကြိုးစားအားထုတ်မယ်ဆိုရင်လည်းပဲဒကာဓမ္မတို့ဦးဇင်းတို့တို့အတိညာဉ်တို့တွေမရနိုင်ဘူးလားရနိုင်တယ်ဘ တတိတွေတိုးပွားဖို့အလွန်ငါဖြစ်တယ်အသိဉာဏ်တွေတိုးပွားဖို့အလွန်ငါဖြစ်တယ်ဒါကြောင့်စိတ်ကူးရတိုင်းစဉ်းစားကြည့်ပါဒါကဒကာဓမ္မတို့ဦးဇင်းတို့တိတ်ခက်ခဲတယ်လို့မဆိုနိုင်ဘူးเนาะငါဒီလိုဖြစ်ရမှာဒီလိုဖြစ်ရမှာဒီအတွေ့ဒီစဉ်းစားမှုဒီဆင်ခြင်မှုဒီပင်လေတရားအထုတ်မှုလို့မဆိုနိုင်ဘူးလားဆိုနိုင်တယ်เนาะဟိုတစုံတစ်ခုကိုမှစွဲကင်ထားလို့ဟိုဓမ္မဒါလို့စွဲထားတာသိမကောင်းဘူးလို့ဦးဇင်းထင်တယ်ဟုတ်လားအာနာပါနာဆိုလေအာနာပါနာမှာအာနာပါနာဓမ္မတရားဒီပညာတရားမဟုတ်ဘူးလို့ဖြစ်မှာဆိုးရတယ်ဟုတ်ရလားဘယ်နီးမှဘယ်နီးလို့စုတ်ကင်ထားလို့မသိတော်ဘူးလို့ဦးဇင်းတို့ထင်တယ်နော်ကြိုက်တဲ့နီးနဲ့ကြိုးစားစုံအောင်လုပ်ကြည့်မြတ်စွာဘုရားဟောထားတာပဲအတူတူပဲဟုတ်တယ်မို့လားဒါလည်းဘုရားဟောတာပဲမဟုတ်လားဟောတချို့ကဆရာသမားဆွဲအလွန်ကြီးတယ်ဂိုင်းကနဆွဲအလွန်ကြီးတယ်နီးစနစ်ဆွဲအလွန်ကြီးတယ်အဲ့ဒါကောင်းသလားမကောင်းဘူးလားတရားဆိုတာအဆွဲမရှိအောင်လုပ်တာနော်အနိတိတောသဝိဟရတိတဲ့။နော်ဘာကူမှမမိတွယ်ပဲနဲ့။နသလောကိကိဉ္စီဥပါရိယတိတဲ့။ဘယ်ဟာကူမှမဆွဲလန်းပဲနဲ့။နောက်ဆုံးဘာကူမှမဆွဲလန်းတဲ့အဆင့်ကိုရောက်အောင်သွားရမှာ။တရားထဲမှာမဂ်ကင်၈ပါးအကောင်းဆုံးပဲ။မဂ်ကင်၈ပါးကိုတောင်မြတ်စွာဘုရားကဖောင်လို့သဘောထားရမယ်လို့ဟောတာ။မဆွဲရဘူး။လွတ်မြောက်ဖို့အလို့ငှာတာဖြစ်တယ်။ဆွဲလန်းဖို့အလို့ငှာမဟုတ်ဘူး။ဟုတ်ရလား။ဖောင်တဲ့တစ်ဖက်ကန်းကိုကူးသွားတယ်။ကိုယ်ဖက်ကန်းရောက်သွားတယ်။ဖောင်ကြီးကကျေးဇူးများလိုက်တာဆိုပြီးတော့ထမ်းသွားလို့ရွက်သွားဖို့မလိုဘူးဟုတ်ရလားအေးဒီဖောင်ကဟိုဘကန်းကူးသွားဖို့အတွက်မရှိမဖြစ်လိုအပ်တယ်ဒါပေမဲ့ဆွဲလန်းဖို့မဟုတ်ဘူးမဂ်ကင်၈ပါးကိုတောင်မဆွဲလန်းရဘူးဆိုမှတော့အကုသိုလ်ဆိုတာကတော့မပြောနဲ့တော့ပေါ့နော်ဒါကြောင့်ပိဋကတ်ပေါင်းတော်ကောင်းတို့ဒါဦးဇင်းတို့ကာယ ानु ပတ္တနာသတိပဋ္ဌာန်ပိုင်းကိုဘယ်နှမျိုးမြတ်စွာဘုရားဟောထားလဲ14မျိုးဟောထားပါတယ်ဟုတ်ရလားပြန်ပြီးတော့အနှစ်ချုပ်မယ်နော်14မျိုးဟောထားတဲ့မှာနံပါတ်1အာနာပါနပပဝင်လေထွက်လေရဲ့သဘောတဘာဝတွေကိုဒါအသေးစိတ်ဦးဇင်းတို့တက်နိုင်တဲ့လောက်ပြောခဲ့ပါပြီဟုတ်ရလားပြီးတော့ဗာလဲဣရိယာပဌာပပသွားရထိုင်လျောင်းဣရိယာပုတ်မျိုးစုံမှသိအောင်ကြိုးစားရမယ်ပေါ့ပြီးတော့ဗာလဲတံပစင်ညာပပရှစ်တက်တဲ့နောက်ဆုတ်တဲ့ကြည်တဲ့စောင်းဆောင်ကြည်တဲ့ကိုေးတဲ့ဆန်းတဲ့စားတဲ့တောက်တဲ့ဝစ်တဲ့ယုံတဲ့ပြောတဲ့ဆိုတဲ့အိတ်တဲ့နိုးတဲ့အမျိုးမျိုးပေါ်တယ်ဟုတ်လားဘဝမှာရှင်သန်ဖြတ်သန်းနေတဲ့အနေအထားမျိုးမျိုးကိုသိအောင်လုပ်ရမယ်အဲ့ဒါဗာလဲတံပစင်ညာပပဟုတ်လားအဲသုံးခုပဲရှိသေးတယ်နဲ့တွေ့နော်။အပြီးတော့ဗာလဲပဋိကူလမနတိကာရပပခန္ဓာကိုယ်ကိုအထုပ်ကိုဖြည့်ကြည့်သလိုမျိုးဟုတ်ရလား။ဆံပင်မွေးခြင်းခြေသည်လက်သည်သွားအရေးလို့32ကုဋ္ဌာသယွန်ရှာဆက်ဆုပ်ပွဲဒါရှင်သန်စဉ်အတွင်းမှာကြည့်ရမယ်အနေထားကိုပြောတာနော်။အေးအဲ့ဒါကတစ်ပိုင်းပြီးတော့ဗာလဲဓာတုမနတိကာရနောက်တကြီးလေးပါရဲ့အစုအဝေးများတာဖြစ်တယ်နွားသက်သမားသည်အသားပုံဖြစ်သွားတဲ့အခါမှာနွားဆိုတဲ့အမြင်ပြောက်ပြီးတော့အသားဘုံဆိုတဲ့အမြင်ပဲသူ့စိတ်ထဲမှာရှိနေတယ်လို့နော်တက်ကြီးလေးပါပဲရှိတယ်ဆိုတဲ့အမြင်ရှိအောင်ကြိုးစားရမှာပေါ့နော်အဲ့ဒါပဲနှစ်ခုရှိသွားငါးခုရှိသွားပြီနော်ပြီးတော့ဗာလဲနဝသေဝတိကပပတင်ချိုင်ကုန်မှအလောင်းကောင်းနေတဲ့ဥပမာထားပြီးတော့ရှုရမယ့်အပိုင်းက၉ပိုင်းအဲ့ဒီ၉ပိုင်းမှာလည်းပဲရုပ်မပြတ်သေးတာရုပ်ပြတ်တာက၂ပိုင်းအယိုးစုက9ပိုင်းအဲ့ဒါဆိုရင်ပေးသတို့ရဲ့ညံထဲမှာနော်စုစည်းမိသားမမိပြီးသားဖြစ်မယ်လို့ဦးဇင်းထင်ပါတယ်နော်အေးအဲ့ဒါလို့ကာယ ानु ပတ္တနာကိုမြတ်စွာဘုရားအကျေတံဝန်ဟောတယ်ဘယ်အကျိုးကျေးဇူးရတယ်ပို့လဲအကျိုးစီယူ9ပါးကိုတော့မမေ့နဲ့နော်အဲ့ဒါလို့ရှုမှတ်ပွားများမယ်ဆိုရင်တိအချက်စိတ်တဟာကိလေသာအညစ်အကြေးလုံးဝတန့်ရှင်းစင်ကြယ်သွားမယ်မနေ့တုန်းကအကျေပြောခဲ့ပြီနော်နောက်ပြီးတော့တောကပရိဒေဝစိုးရင်ချင်းငိုကြွေးခြင်းကိုလွန်မြောက်သွားမယ်ဒုက္ခဒေါမနတကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲတို့ချုပ်ငြိမ်းသွားမယ်။ညာယတအဓိကမာယအရိယမဉ္ဇဉ်ကိုရမယ်။နိဗ္ဗာန်တသစ္စိကိရိယာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရမယ်။အကျိုးကျေးဇူးဘယ်နှပါလဲ။ခုနှစ်ပါ။အဲ့ဒီခုနှစ်ပါရဖို့အတွက်ဧကာယနတကြောင်ဒီသောလံဖြစ်တယ်။နော်။တကြောင်ဒီသောလံတွေကနေပြီးတော့ဆင်ပွားထွက်လာတာကာယ ानु ပတ္တနာသတိပဋ္ဌာန်မှာဘယ်နှမျိုးလဲ။14မျိုးဟုတ်ရလား။အဲ့ဒါဦးဇင်းတို့မနေ့ပြန်ကကြတော့ဝေဒနာ ानु ပတ္တနာသတိပဋ္ဌာန်เนาะဝေဒနာတွေနဲ့ပတ်သက်ပြီးတော့ဦးဇင်းတို့တခြားတခြားသောတုတ်တန်တွေတဲကဝေဒနာနဲ့ဆိုင်ရာဒေသနာတွေကိုပါယူပြီးတော့ပြောမယ်လို့ဦးဇင်းတို့စိတ်ကူးထည့်ထားတယ်ဟုတ်ရလားဒါကြောင့်ပိသက်ပေါင်းသူတော်ကောင်းတို့ဒီကနေ့ကာယ ानु ပတ္တနာသတိပဋ္ဌာန်နဲ့เนาะဦးဇင်းတို့တရားဟောတာတနာရီနဲ့15မိနစ်เนาะအချိန်တော်ပါပဲဟုတ်လားအေးဒါကြောင့်ပိသက်ပေါင်းသူတော်ကောင်းတို့ဒီကာယ ानु ပတ္တနာသတိပဋ္ဌာန်နီးမှလာတဲ့ဒေသနာနဲ့အညီရှုမှတ်ပွားများအထုတ်ပြီးတော့မိမိတို့ရဲ့စိတ်ဓာတ်ကိုတန်ရှင်းစင်ကြယ်အောင်ကြိုးစားနိုင်ကြတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ကြိုးစားနိုင်ကြတဲ့တို့တော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ မေတ္တာပို့ပြီးအဆုံးတတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓနုဘာဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မနုဘာဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗသံဃာနုဘာဝေနတရာဒုက္ခိဝန္တုတိတိတုံမကံတင်တရားနာပိတ္တပေါင်းသူတော်ကောင်းတို့သာတာအာလုံသောတတဝါအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသမျှမင်္ဂလာဝါဝတိဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့ဤမှာစောင့်ကြနေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြနေကြကုန်သောနတ်မြတ်နတ်ကောင်းနတ်ပေါင်းတို့ကလည်းပဲသက္ကံတို့ကောင်းစွာမသိဆောင်လျှောက်တော်မူနိုင်ကြပါစေတည်းတဗ္ဗဗုဒ္ဓနုဘဝေနခင်ငါဝါလူသည်စုမငါပွင့်တော်မူကြတဲ့ဆုစတော်တဗ္ဗဘုရားရှင်ကိုတော်မြတ်တို့ရဲ့တကူတေသောအနုဘောတော်တို့ကြောင့်၎င်းတဗ္ဗဓမ္မနုဘဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပရိယတိယုဆိုအပ်သောစေတံတော်တရားတော်မြတ်တို့ရဲ့တကူတေသောအနုဘောတော်တို့ကြောင့်၎င်းတဗ္ဗသံဃာနုဘဝေနဘဂတံ၄ယောက်ပလတံ၄ယောက်ဆိုသောရှင်ယောက်တော်ရိယတံဃာရှင်မြတ်တို့နှင့်တကွာသီလကိုသမာဓိကိုပညာကိုတို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိတံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတ်တေဇောအာနုဘောတော်တို့ကြောင့်၎င်းတရားနေယောညပါဘေခါမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခီကိုစိတ်နှပြကြံမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း